Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့တည့်ရက်အစာဖြစ်ကြပါလိမ့်မယ်နော် VOA အမေရိကန်တန်ရဲ့2019ခုနှစ်စက်တဘာလ21ရက်ဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ3040 4850တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝယ်ယူတင်ဆက်မှာပါဗျာ
။ကျွန်တော်ကတော့ကြော်စင်တာပါ Hurricane Maria ကြောင့် Puerto Rico မှာလူပေါင်း3000ကျော်ဓာတ်အပြတ်တော့သွားတဲ့သတင်းအီရန်နိုင်ငံနျူကလ িয়ার လက်နက်အစီအစဉ်ချောက်ချရေးနိုင်ငံတကာသဘောတူညီချက်ကနှုတ်ထွက်မဲ့မထွက်ဘူးဆိုတာသမ္မတဒေါ်နယ်ထရမ့်ဆုံးဖြတ်ပြီးပြီလို့ပြောကြားလိုက်တဲ့သတင်းရခိုင်မြောက်ပိုင်းပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုအမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကအပြင်းထန်ဆုတ်ချလိုက်ခြင်းစတဲ့နောက်ဆုံးရသတင်းတွေကိုမအင်ငင်းနိုင်တဲ့အတူကြီးညာမှာဖြစ်ပါရစေခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာနိုင်ငံတကာရဲ့ညဉ့်ဉန်းရေးကိုထိခိုက်လာနိုင်နေတဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းဒေသကအရေးကိစ္စနဲ့ပတ်သက်ပြီးအမြန်ဆုံးအရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂကိုအမေရိကန်အနေနဲ့တိုက်တွန်းကြောင်းဒုသမရမိုက်ပင်စ်ကပြောကြားပါတယ
် President Trump and I also call on the Security Council and the United Nations to take strong and swift action to bring this crisis to an end
ဒီနေ့ဒီမကြခင်မှာဒီအကြောင်းတင်ပြသွားဖို့ရှိပါတယ်တခါဒုသမရဖြစ်တဲ့ဥပန်တီယူကလည်းမကြခင်မှာပဲဒီရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂညီလာခံမှာမိခွန်းပြောကြားဖို့ရှိပါတယ်အဲ့ဒီမိခွန်းပြောကြားနေတဲ့ရှေ့မှာဆန္ဒပြပွဲတွေကိုတော့သတင်းယူနေတဲ့အကြောင်းတွေကိုဆက်ပြီးတင်ပြအောင်ပါပါတခါစစ်တွေမျိုးမှာဘာကြောင့်ဒီဒေသခံလူထုတွေကနေပြီးတော့ရဲတွေနဲ့ပြဿနာတက်ရတယ်လဲဆိုတာကိုတင်ပြသွားဖို့ရှိပါတယ်အဲ့ဒီအကြောင်းတွေမတိုင်ခင်အခုရင်စွန်းတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စံသာနဲ့မန်အင်ဂျင်နိုင်တို့ပြောပြမှာပါ
အမေရိကန်ပြည်ထောင်စုအစိပ်ပိုင်းတစ်ခုဖြစ်တဲ့ပွာတိုရီကိုမှာနှစ်ပေါင်း80အတွင်းအပြင်းထန်ဆုံးဟာရီကိန်းမုန်တိုင်းကြောင့်လူပေါင်း3000ကျော်ဓာတ်အပြတ်တောက်သွားခဲ့ပါတယ်။တနာယီ185ကီလိုမီတာမိုင်အဖြစ်135မိုင်နှုန်းအထိတိုက်ခတ်ခဲ့တဲ့မာရီယာဟာရီကိန်းကြောင့်လူနေအိမ်တွေရာနဲ့ချီပျက်စီးပြီးရေကြီးမြေပြိုမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒီမုန်တိုင်းကြောင့်ကရီဘီယံကျွန်းစုတစ်ဝိုက်လူအနည်းဆုံး9ဦးသေဆုံးခဲ့ပြီးဗိုလ်ထုနှင့်မနက်ကပွာတိုရီကိုကမ်းခြေကုန်းတွင်းကိုဝင်ရောက်လာခဲ့တဲ့အတွက်ရေတွေတက်လာပြီးလမ်းမတွေဟာမြစ်ပြင်တွေလိုဖြစ်သွားခဲ့ပါတယ်ပွာတိုရီကိုမှာအစေအပြောက်အထိခိုက်ရှိမရှိကိုတော့ချက်ချင်းမသိရသေးပါဘူးဒီဟာရီကိန်းမာရီယာရဲ့ဗဟိုဟာဗိုလ်ထုနှင့်နှောင်းပိုင်းမှာပွာတိုရီကိုမြောက်ဖက်ကမ်းလွန်ရေပြင်စီရောက်ရှိပြီးဒိုမင်နီကန်သမ္မတနိုင်ငံကိုဝင်ရောက်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်မုန်တိုင်းအပြော့သွားသည့်အချိန်အန္တရာယ်ရှိနေစေဖြစ်လိမ့်အောင်ပဲလို့လည်းဆိုထားကြပါတယ်
အီရန်နျူကလ িয়ার ထိန်းချုပ်ရေး2015နိုင်ငံတကာသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်မနှုတ်ထွက်ဘူးဆိုတာနဲ့ပတ်သက်လို့သူ့အနေနဲ့ဆုံးဖြတ်ချက်ချထားပြီးဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဘုနေ့ကပြောဆိုလိုက်ပါတယ်သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အသေးစိတ်ကိုသူကထုတ်ဖော်ပြောဆိုဖို့ညှင်းဆိုခဲ့ပေမဲ့အီရန်ဟာအကြမ်းဖက်မှုသွေးထွက်တန်ယူနဲ့စူပူမှုတို့ကိုအဓိကလှုံ့ဆော်နေတဲ့နာမည်ဆိုးရထားတဲ့စီးပွားရေးအရာချွတ်ချုံကျနေတဲ့နိုင်ငံအဖြစ်သူကပြစ်တင်ရှုံချခဲ့ပြီးတရက်အကြာမှာကုလသမဂ္ဂထွေထွေညီလာခံကြီးမှာအမေရိကန်နဲ့အီရန်တင်မာမှုဟာအများအာယုံဆိုင်မှုကိုခံခဲ့ရပါတယ်။အဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂထွေထွေညီလာခံကြီးမှကမ္ဘာကောင်းဆောင်တွေကိုဗုဒ္ဓဘုနေ့ကအီရန်သမ္မတဟာဆန်ရိုဟာနီကမိကွန်းပြောကြားခဲ့ရမှာအီရန်အနေနဲ့ဘသူ့ရဲ့ချင်းချောက်မှုကိုမှတိခံမှာမဟုတ်ကြောင်းနဲ့ထရန့်ရဲ့မကြေနပ်ချက်တွေအကြောင်းပြောကြားခဲ့တာတွေကိုလည်းသူ့အနေနဲ့ဂရုမစိုက်တဲ့အကြောင်းပြောကြားခဲ့ပါတယ်။သမ္မတထရန့်ရဲ့ပြောကြားချက်တွေဟာအယုတ်ဆိုးအကြီးတန်းပြီးအတွေးအခေါ်ကင်းမဲ့ရာရောက်ကြောင်းရိုဟာနီကပြောပါတယ်။အမေရိကန်ခေါင်းဆောင်ကိုရင်ကျုံပြီးပြောကြားရမှာကမ္ဘာနိုင်ငံရေးလောကမှာရောက်လာကြတဲ့စိုးသွမ်းတဲ့လူသစ်တွေကြောင့်နျူကလ িয়ার သဘောတူညီမှုပြက်ပြယ်ခဲ့ပေမဲ့လည်းအီရန်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုတော့ဘယ်တော့မှအဟန့်အတဖြစ်မှာမဟုတ်ကြောင်းရိုဟာနီကပြောကြားခဲ့ပါတယ်ရှင်
။ပြင်အား 9.1 ရဲ့ငလင်းကြောင့်လူပေါင်းအနည်းဆုံး225ဦးသေဆုံးပြီးဒါဇင်နဲ့ချီတဲ့အဆောက်အဦတွေပြိုပြတ်သွားပြီးတဲ့နောက်မက္ကဆီကိုစီးရီးမြို့တော်အနီးပြည်နယ်တွေကအပြိုပြတ်တွေကြားထဲမှာအသက်မစီပဲကျန်ရစ်သူတွေကိုကယ်ဆယ်ရေးလုပ်သားတွေကဗုဒ္ဓနေမှာရှာဖွေခဲ့ကြပါတယ်။အသက်ရှင်ကျန်ရစ်သူတွေတွေ့နိုင်မဲ့အလားအလားကုန်ဆုံးသွားတဲ့အထိမက္ကဆီကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကဆက်လက်ကြိုးပမ်းသွားမယ်လို့ပြည်ထောင်စုဝန်ကြီးမန်ဂူအယ်အိုဆရီယိုချွန်ကဆိုပါတယ်။အင်္ဂါနေ့ကငလျင်လှုပ်ခတ်ပြီးမကြခင်မှာပဲရှားဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာအရသာတွေလည်းပါဝင်ကူညီခဲ့ကြပါတယ်။ငလျင်ရဲ့ဗဟိုဟာမက္ကဆီကိုစီးတီးမြို့တော်ရဲ့အစ်တောင်ဘက် 123 kilometer မှာရှိတဲ့ပွဲဘလာကိုဗဟုပြုနေကြတာဖြစ်ပါတယ်။မက္ကဆီကိုသမ္မတအန်ရီကေနိုင်တိုကအပြူအပြက်တွေအောက်မှာပိတ်မိနေတဲ့လူတွေရှိနေတယ်။ဒီလူတွေရဲ့အသက်ကိုကယ်ထိုင်ဖို့အတွက်မိနစ်တိုင်းအရေးကြီးနေတယ်။ဒါဟာတိုင်းပြည်ရဲ့ထိတ်တန့်ဦးစားပေးဖြစ်တယ်လို့ဆိုပြီးသေဆုံးသူတွေအတွက်ဝန်ထမ်းမှုအထိတ်မှတ်သုံးရက်ကြေညာထားပါတယ်။
အမေရိကန်ရဲ့စီးရင်မဟာဗျူဟာအတွက်အရေးပါတဲ့ကြိုးပမ်းမှုတစ်ရက်အဖြစ်နိုင်ငံတကာမဟာမိတ်တွေအပြင်မိတ်ဖက်နိုင်ငံတွေနဲ့ဆက်ဆံရေးအားဖြည့်ဖို့အမေရိကန်ပြည်ထောင်စုကကြိုးပမ်းနေတဲ့အကြောင်းကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်ကအင်ရှင်ဖြစ်ကျင်းပတဲ့ဝါရှင်တန်မြို့တော်ဝင်းကျင်ဗုဒ္ဓဘုရားကပြုလုပ်တဲ့နိုင်ငံတကာညီလာခံတစ်ခုမှာပြောကြားခဲ့ပါတယ်မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်တဲ့နိုင်ငံတွေကအောင်မြင်ပြီးပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့နိုင်ငံတွေကကြာဆုံးတဲ့အကြောင်းတမိုင်းမှာတတ်တည်ပြခဲ့သမိုင်းမှာတည်တည်ပြခဲ့ပြီးဖြစ်တယ်လို့သူကပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်နိုင်ငံဈာယီပေါ်လစီနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံကိုသာအမြဲတမ်းပထမဦးစားပေးမှဖြစ်ကြောင်းပြောကြားခဲ့ပြီးနိုင်ငံရဲ့အချုပ်အခြာပိုင်ဆိုင်မှုကိုအလေးထားမဲ့အကြောင်းပြောကြားခဲ့ပြီးတရက်အကြာမှာအခုလိုကာကွယ်ရေးဝန်ကြီးကပြောဆိုလိုက်တာပါ။ဝန်ကြီးမက်တစ်ကတော့လေတက်အဖွဲ့အစည်းညီလာခံမှာမိကွန်းပြောကြားခဲ့ရမှာသမ္မတရဲ့လေတံနဲ့မတူဘဲမဟာမိတ်တွေရဲ့သဘောထားကိုနားထောင်ဖို့နဲ့မဟာမိတ်တွေရဲ့ဆန္ဒကိုလိုက်နာဖို့လိုအပ်တဲ့အကြောင်းအထူးသဖြင့်မြောက်ကိုရီးယားနဲ့ပတ်သက်လို့တန်တမာရေးအရာထိရောက်တဲ့နည်းလမ်းကိုသုံးသင့်တဲ့အကြောင်းပြောကြားခဲ့ပါတယ်ရှင်။
ユーアメリカンタンマネフェミャンマーバザシーズンにをマネ6ナイガニ9ナイティサインドミーター32キロハス932がサインドミーター40キロハス9433やサインドミーター48キロハス6185ドゥティアナイウアマサインランミーター190キロハス1505ルガニを投練避にばれครับ
。ワシントン DC ミューロビューエガタディニャセレチェンジャンにばれ。မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုကြောင့်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုသမိုင်းတွင်လောက်အောင်မောင်းထုတ်ခံရတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကသုံးနှုန်းပြောကြပြီးအမေရိကန်အစိုးရရဲ့အဆင့်မြင့်ဆုံးအရာရှိတူအနေနဲ့ပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးအစည်းအဝေးမှာဗိုလ်ထုနေကပြောကြရမှာမိုက်ပင်စ်ကမြန်မာနိုင်ငံတွင်ကကြေကွဲပွဲရာဖြစ်ရကြီးကိုကဘာကမျက်ဝါးထင်ထင်တွေ့နေရတယ်လို့ဆိုပါတယ်။စစ်သွေးကြွတွေကအစိုးရတပ်ခန်းတွေကိုတိုက်ခတ်ခဲ့တဲ့အတွက်မြန်မာလူညုံရေးတပ်ဖွဲ့တွေကကြောင်မဲ့ပွဲကောင်းလောက်တဲ့အထိရွာတွေကိုမိရှုပြီးရိုဟင်ဂျာတွေကိုမောင်းထုတ်ခဲ့တယ်လို့ဆိုပြီးဒီရုပ်ပုံတွေကြောင့်အမေရိကန်ပြည်သူတွေနဲ့ကမ္ဘာတစ်လျှောက်ကယူသားဖြူစင်သူတွေတုန်လှုပ်ခဲ့ရပါတဲ့ဒုက္ခသည်တွေကြောက်စရာမလိုပဲပြန်လာနိုင်တယ်ဆိုရဲဒေါန်ဆန်းစုရဲ့ပြောကြားချက်ကိုကျူဆူတာနဲ့အတူမြန်မာလူညုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်မှုကိုချက်ချင်းရပ်ပြီးရေရှည်ပြည်လည်မှုရဖို့တန်တမာရေးအထောက်မှုတွေကိုထောက်ခံဖို့လည်းပဲသူကတောင်းဆိုလိုက်ပါတယ်
မြန်မာနိုင်ငံမှာရိုဟင်ဂျာလူနည်းစုဆိုင်ရာ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကကုလသမဂ္ဂအထွေထွေညီလာခံပြင်ပအထူးစည်းဝေးပွဲတစ်ရက်ကိုစက်တင်ဘာလ19ရက်နေ့ကခေါ်ယူခဲ့ရမှာအမေရိကန်၊ဗြိတိန်၊ဩစတြေးလျ၊နယူးဇီလန်၊ဂျပန်၊ဖိလစ်ပိုင်အပါအဝင်အခြားနိုင်ငံတွေပါဝင်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပါတက်ရောက်ခဲ့ကြပါတယ်။အဲ့ဒီအစည်းအဝေးကို OIC အတွင်းရေးမှူး Yusuf L. Oldman ကကမ္ဘာကထပြုကျင်းပခဲ့တာဖြစ်ပြီးရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုရပ်တန့်ဖို့ဒုက္ခသည်တွေကိုဘေးကင်းစွာနဲ့ဌာနေပြန်ခွင့်ပေးဖို့နဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖော်ဖို့တောင်းဆိုခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်ဒုက္ခသည်တွေအစုလိုက်အပြုံလိုက်ထွက်ပြေးကြတဲ့အပေါ်စိုးရိမ်မကင်းဖြစ်မှုနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။ရိုဟင်ဂျာတွေရဲ့အခြေအနေဆိုးရွားနေမှုကိုအခြေခံပြီးမြန်မာနိုင်ငံနဲ့စီးပွားရေးဖြတ်တောက်ဖို့ OIC အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ပြီးအခြားနိုင်ငံတွေအနေနဲ့လည်းမြန်မာနိုင်ငံအပေါ်ကုံသွယ်ရေးအထူးခံစား권တွေကိုဆိုင်းငံ့ဖို့တိုက်တွန်းခဲ့ပါတယ်။ဒါ့အပြင်လုံခြုံရေးကောင်စီအနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ချက်ချင်းအရေးယူဆောင်ရွက်ဖို့နဲ့82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကြီးမှအဆိုပြုချက်တည်းအနေနဲ့တင်သွင်းဖို့သဘောတူညီခဲ့ကြပါတယ်။ OIC အစ်စ်မြစ်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လည်းမြန်မာနိုင်ငံကိုတွားရောက်ခွင့်ရဖို့နဲ့နှစ်ဖက်အကျိုးတူကိစ္စရပ်တွေကိုဆွေးနွေးနိုင်ဖို့အပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့အာဆီယံအတွင်းရေးမှူးချုပ်တို့ပူးပေါင်းဆောင်ရွက်ဖို့လည်း OIC ရဲ့အဆိုပြုချက်မှာတိုက်တွန်းထားပါတယ်ရှင်
။ကမ္ဘောဒီးယားနိုင်ငံမှာလွတ်လပ်တဲ့မီဒီယာတွေကိုပိတ်ပင်အတိုက်ခံခေါင်းဆောင်ကိုဖမ်းဆီးထားရဲလွတ်ခတ်ပြီးတဲ့နောက်အာဏာပိုင်တွေကအမေရိကန်ကိုထိုးနှက်ဝေဖန်မှုတွေလုပ်လာတဲ့အတွက်အစိုးရဝေဖန်သူတွေမီဒီယာသမားတွေအတွက်ပူပြီးစိုးရိမ်ကြဖြစ်လာနေပါတယ်။သူတို့နိုင်ငံကိုကျူးကျော်ဖို့ရည်ရွယ်တယ်လို့ယူဆရတဲ့နိုင်ငံသားအလုံးကိုချိန်မှုန့်ပစ်ဖို့ကမ္ဘောဒီးယားစစ်ဘုတ်ချုပ်တွေကကတိပြုကြောင်းအစိုးရအဖွဲ့ Fresh News မှာဖော်ပြထားပါတယ်။ အစိုးရကိုဖြုတ်ချဖို့ကြံစီတဲ့အမေရိကန်သူနှုတ်ဦးကိုဖော်ထုတ်နိုင်တယ်လို့ဝန်ကြီးချုပ်ဟွန်ဆန်းကကြေညာပြီးအမေရိကန်အတွက်ထောက်လှမ်းရေးလုပ်တယ်လို့စံသယရှိသူအလုံးကိုစုံစမ်းစစ်ဆေးဖို့အမိန့်ပေးလိုက်တဲ့နေ့မှာပဲ Fresh News ကအထက်ပါအတိုင်းဖော်ပြခဲ့တာဖြစ်ပါတယ်
။ Boko Haram စစ်သွင်းကြွတွေလက်ကလွတ်မြောက်လာတဲ့ Chibok မိန်ကလေးငယ်ပေါင်း100ကျော်တို့ဟာနိုင်ဂျီးရီးယားအစိုးရရဲ့လာပေါင်းများစွာကြာအောင်စောင့်ရှောက်မှုခံယူပြီးတဲ့နောက်ပြန်လည်နလန်ထူလာပြေးကြတဲ့အခါမှာနိုင်ဂျီးရီးယားမှာရှိတဲ့အမေရိကန်တက္ကသိုလ်ကိုတက်ခွင့်ရခဲ့ကြပြီးဘဝတစ်ကိုစတင်နိုင်ခဲ့ကြပြီဖြစ်ပါတယ်။ဒီမိန်ကလေးငယ်တွေဟာယူလာမြို့မှာရှိတဲ့အမေရိကန်တက္ကသိုလ်ကိုနောက်လအစောပိုင်းမှာစတင်တက်ရောက်ခွင့်ရမှာဖြစ်ပါတယ်ရှင
်။ကျွန်တော်ရင်းနှီးမနေခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့မန်းအင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရောကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်နေပါတယ်။သတင်းရှင်များခင်ဗျာ။ American ပြည်ထောင်စုနယူးယောက်မြို့မှာလက်ရှိကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂအထူးတွေညီလာခံမှာလာမယ့်မိနစ်ပိုင်းအတွင်းမှာပဲမြန်မာဒုသမ္မတဦးဟန်ရီဘန်တီယူကမြန်မာအရေးနဲ့ပတ်သက်လို့မေးခွန်းပြောကြားဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဖြစ်နေတဲ့ပြည်ပကအကျက်တဲတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းမြန်မာအစိုးရပေါ်ဖိအားပေးပြစ်တင်ဝေဖန်နေုံနဲ့ပြဿနာတွေပြည်တွင်းသွားမှာမဟုတ်ပဲပြဿနာကိုဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုဝိုင်းဝန်းအဖြေရှာပေးကြဖို့လိုတယ်လို့နယူးယောက်မြို့ကုလသမဂ္ဂရုံးရှိဆန္ဒပြသူတွေကပြောပါတယ်။အဲ့ဒီဆန္ဒပြပွဲနဲ့ကုလသမဂ္ဂညီလာခံကိုစောင့်ကြည့်သတင်းယူနေတဲ့ VOA ဝိုင်းတော်သားကိုသားညွန့်ဦးကိုဆက်သွယ်မေးမြန်းကြည့်ပါမယ်။ကိုသားညွန့်ဦးရဲ့အခုနယူးယောက်မှာကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရှေ့မှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ဒီဆန္ဒပြနေကြတဲ့အခြေအနေလေးအရင်ပြောပြပါအောင်ခင်ဗျ။
ဟုတ်ကဲ့ခင်ဗျာဒီကနေ့မှာအခုညနေပိုင်းမှာပဲမြန်မာနိုင်ငံကရောက်နေတဲ့ကုလသမဂ္ဂဖွဲ့ကအဓိကခေါင်းဆောင်ဒုတိယသမ္မတဦးဘန်တီယူကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုစားပြုပြီးတော့ဒီနေ့မေကွန်းပြောဖို့ရှိပါတယ်အဓိကမေကွန်းထဲမှာလည်းရခိုင်ပြည်ထနာကိုနိုင်ငံတကာအာရုံစိုက်နေကြတယ်ဆိုတော့ဒါကိုအဓိကချက်သွင်းပြောမယ်လို့ယူဆပါတယ်အဲ့ဒါကြောင့်လည်းရခိုင်အရေးနဲ့ပဲပတ်သက်ပြီးတော့ဆန္ဒပြသူတွေအခုခံမှန်းကြီးအားဖြင့်ဆိုရင်တော့300လောက်ရှိမယ်သူတို့ဆန္ဒပြသူတွေကကုလသမဂ္ဂနဲ့မျက်စောင်းထိုးနေရနေပြီးတော့စုဝေးပြီးတော့မြန်မာနိုင်ငံအလံတွေသူတို့ slogan တွေနောက်တစ်ခုကဒီ site တွေကင်ပြီးတော့တော်တော်များများဆန္ဒပြနေကြတာပါသူတို့ဆန္ဒပြတဲ့ရည်ရွယ်ချက်ကတော့အဓိကတော့နိုင်ငံတကာမှာဖြစ်နေတဲ့ PR တွေပေါ့နော်အထူးသဖြင့်မြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်ခြေနေနဲ့ပတ်သက်ပြီးတော့ဝေဖန်ပြစ်တင်နေတာတွေကိုဒီလိုပြစ်တင်နေမဲ့စာသစုံတရားဖြေထုတ်နိုင်မဲ့အခြေအနေကိုရှာဖို့ဆိုပြီးသူတို့ PR ပေးတဲ့သဘောပါနိုင်ငံတကာကိုပြန်ပြီးတော့နောက်တစ်ဖက်မှာလည်းနိုင်ငံတကာမီဒီယာတွေကနေပြီးတော့ပြောဆိုရေးသားတာတွေကဒီတစ်ဖက်သက်ဆန်တဲ့ရေးသားမှုတွေကိုမလုပ်ကြဖို့ဆိုပြီးတော့တောင်းဆိုဆန္ဒပြကြပါလေအဲ့တော့ဆန္ဒပြတဲ့အခြေကဆန္ဒပြလှုံ့ဆော်မှုကိုဥဆောင်သူတူဖြစ်တဲ့ဒီ Burma Point ကကုမိုးချန်ကကျွန်တော်တို့အခုလို့ပြောပြပါတယ်
ကဲဟုတ်ပြီအခုဒေါ်ဆန်းစုကြည်လည်းမင်းကပြောသွားတယ်ဘလို့ဖြည့်ရှင်းမလဲအဖြည့်ရှင်းနိုင်တဲ့နီလန်းကိုအားလုံးဝိုင်းပြီးအကျဉ်းချုပ်ပေးကြပါဝိုင်းလုံးကြဖို့လို့တယ်ဟုတ်ဒီနေ့လည်းကျွန်တော်တို့ဒီလိုလာတယ်ဆိုတာကအဖြစ်တွေပြောနေဖို့မဟုတ်ဘူးညှိုးထိုးနေဖို့မဟုတ်ဘူးရှုတ်ချဖို့မဟုတ်ဘူးပြေလေရပြေလေချောင်းကိုအဖြည့်ရှာဖို့အတွက်ကိုကျွန်တော်တို့ကလာပြောနေခြင်းဖြစ်တယ်ကျွန်တော်တို့ဒီကုလသမဂ္ဂအထွေထွေအတွင်းရေးမှူးဆိုပြီးကျွန်တော်တို့စာပို့ပါတယ်ဒီနေ့လုတ်တဲ့ကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်အကြောင်းကြားတယ်တစ်ဖက်သက်တွေမပြောဖို့လိုအပ်တယ်အချိန်လုံးရှုံချနေလို့မရဘူးရှုံချတာတွေကန့်ကွက်တာတွေဝေဖန်တာတွေများလာရင်အစွန်းရောက်နှစ်ဖက်ကအောင်ကြွားလာပြီးတော့မှထိုက်တိုက်တွေးရင်ကျွန်တော်တို့ဒီနေ့ဒီချိန်မှာမြန်မာနိုင်ငံမှာအုပ်ချုပ်နေပါတယ်ဆိုတော့ဒီမိုကရေစီအစိုးရပြုတ်သွားနိုင်တယ်အဲ့ဒါမျိုးအနေအထားကိုကဘာကလိုလားနေသလားဆိုတာမေးခွန်းအကြီးကြီးမေးစရာရှိတယ်
ဟုတ်ကဲ့ဆိုတော့ဒီရခိုင်အရင်းနဲ့ပတ်သက်လို့နိုင်ငံကဖိအားတွေတိုးနေချိန်ပြီးခဲ့တဲ့ရက်ပိုင်းကပဲဒေါ်ဆန်းစုကြည်ကလည်းနိုင်ငံတကာကိုမေခွန်းပြောခဲ့တယ်အခုတခါလဲဒီကုလသမဂ္ဂညီလာခံမှာဒုသမရာဦးဗန်တီယူကလည်းမေခွန်းပြောဦးမှာဆိုတော့ဒီဆန္ဒပြပွဲတွေကဟာလာဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲ
ဟုတ်ကဲ့ဆန္ဒပြပွဲကအခုပြောမယ်ဆိုလို့ရှိရင်နိုင်ငံတကာတနမန်တွေရှိနေတဲ့အချိန်မှာပဲအခုလိုနိုင်ငံကတနမန်တွေရဲ့မျက်နှာစာမှာသူတို့ဆန္ဒပြတယ်ဆိုတော့သူတို့ရဲ့မျော်လင့်ချက်ကတော့ဘာပဲပြောဒီလိုအခြေအနေတွေကမမှန်မကန်ဘူးမြန်မာနိုင်ငံမှာဖြစ်ရတာတခြားအခြေအနေမှလည်းရှိပါလားဆိုတဲ့ဟာမျိုးသူတို့မိမောင်းထိုးကျင်တယ်လို့ဆန္ဒပြသူတွေကပြောပါတယ်အဓိကတော့ဟိုတစ်ဖက်သက်ရေးသားနေရတယ်မဟုတ်တစ်ဖက်မှလည်းမြန်မာပြည်သူတွေရဲ့ခံစားချက်ဘယ်လိုရှိလဲဆိုတာကိုဘာပဲပြောစံနမန်တွေကြားထဲမှာမြင်သွားနိုင်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီကနေ့ကျင်းပနေတဲ့ဒီကုလသမဂ္ဂညီလာခံမှာရောမြန်မာနဲ့ပတ်သက်လို့ပေါ့လေနိုင်ငံတကာခေါင်းဆောင်တွေဘက်ကဘာတွေပြောဆိုဆွေးနွေးမှုတွေရှိပါလဲခင်ဗျ
Okay, ဒီနေ့ကထူးထူးခြားခြားတော့ဒီအထွေထွေညီလာခံကျင်းပနေတဲ့အချိန်ထဲမှာပဲဒီမြန်မာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကနေပြီးတော့ကြေညာချက်ထုတ်ပါတယ်အဓိကတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ထွက်ပြေးသွားတဲ့ Ranger ဒုက္ခသည်တွေကိုရောနောက်မြန်မာနိုင်ငံဒီခိုင်ပြည်နယ်အတွင်းမှာပြည်ပြည်သိမ်းရှောင်နေရတဲ့ဒုက္ခသည်တွေအတွက်ပါအမေရိကန်ဒေါ်လာ32သန်းကူညီထောက်ပံ့မယ်ဆိုပြီးကြေညာချက်ထုတ်ပါတယ်ဒါကတော့အမေရိကန်ဘက်ကတုံ့ပြန်ချက်ပေါ့နော်တစ်ချိန်ထဲမှာပဲပြောမယ်ဆိုရင်ကျွန်တော်ချို့ခေါင်းဆောင်တွေကမြန်မာနိုင်ငံရေးကလည်းတော်လေးထိတ်တန့်ရောက်နေတဲ့အခါကျတော့ချို့ခေါင်းဆောင်တွေကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့မိကုံးတွေမှာထည့်သွင်းပြောတာရှိပါတယ်ဥပမာဆိုရင်ဥရောပသမဂ္ဂကိုယ်စားလှယ်ကလည်းမြန်မာနိုင်ငံဒုက္ခသည်တွေနဲ့ပတ်သက်လို့အမေရိကန်ကိုပြောသွားဆိုသွားတယ်လည်းရှိပါတယ်ခင်ဗျာအဲ့တော့အခုအဓိကတော့ဒုတိယသမဂ္ဂဗန်တီယူပြောတာကိုပဲအားလုံးကစောင့်ပြီးတော့နားထောင်ရမယ့်အခြေအနေပါ
ဒါတော့ VOA ဝိုင်းတော်သားကိုတန်းညွန့်ကိုဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာဒုသမရာဦးဟန်ရီဗန်တီယူပြောဆိုမဲ့မိခွန်းကောင်းနှုတ်ချက်နဲ့ပတ်သက်ပြီးလဲ VOA ကနေဆက်ပြီးတင်ပြသွားဖို့ရှိပါတယ်ခင်ဗျာဒီလိုကုလညီလာခံအခြေအနေနဲ့တဆက်တည်းမှာပဲဒီနိုင်ငံတကာရဲ့ငြိမ်းချမ်းရေးကိုရက်ခတ်လာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြန်မာလူမျိုးရေးတပ်တွေရဲ့ရိုဟင်ဂျာတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်စေရေးပြင်းပြင်းထန်ထန်နဲ့အမြန်ဆုံးအရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းကြောင်းဒုသမ္မတမိုက်ဖန့်စ်ကမနေ့ကလုံခြုံရေးကောင်စီအစည်းအဝေးမှာပြောကြားသွားပါတယ်ဒီရောတွင်လူသားချင်းစာနာမှုဆန်ရအကူအညီတွေကိုလည်းပေးအပ်ကြောင်းနိုင်ငံရေးဝန်ကြီးဌာနကပြောဆိုထားပါတယ်ဒီကြောင့်နဲ့ပတ်သက်လို့မန်အင်ဂျင်နိုင်ကတင်ပြမှာပ
ါနယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ဗုဒ္ဓဘူးနေ့ကလုံခြုံရေးကောင်စီမှအမြဲတမ်းအဖွဲ့ဝင်အင်အားကြီး9နိုင်ငံနဲ့အလဲကျအဖွဲ့ဝင်နိုင်ငံတွေအပါအဝင်စုစုပေါင်း15နိုင်ငံကနေငြိမ်းချမ်းရေးထိန်းသိမ်းနိုင်မဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာဆွေးနွေးရာမှာမြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးကိုချိန်ချောက်ရာရောက်နေကြောင်းနဲ့ဒီအခြေအနေအကျပ်တဲကိုအဆုံးသတ်စေရေးပြင်းပြင်းထန်ထန်အရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီကိုအမေရိကန်ဒုသမ္မတမိုက်ပန့်စ်ကအခုလိုတိုက်တွန်းခဲ့ပါတယ
် President Trump and I also call onThis Security Council and the United Nations to take strong and swift action to bring this crisis to an end.
ဒီကြက်ကိုအဆုံးသတ်သွားအောင်ပြင်းပြင်းထန်ထန်နဲ့မြန်မြန်ဆန်ဆန်အရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂကိုသမ္မတထရမ့်ရောကျွန်တော်ပါတောင်းဆိုထားပါတယ်။ပြီးတော့လည်းအကူအညီများများလိုအပ်နေတဲ့ရိုဟင်ဂျာတွေကိုမျှော်လင့်ချက်နဲ့ထောက်ပံ့မှုတွေပေးရမှာဖြစ်ပါတယ်။တရားဝင်တွေနဲ့ညီကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့မဆောင်ရွက်နိုင်မှုဆိုလို့ရှိရင်အခြေအနေတွေပိုပြီးတော့ဆိုးရွားသွားနိုင်ပါတယ်။ဒေသတစ်ခုလုံးမှာရှိတဲ့မျိုးဆက်ပေါင်းများစွာအတွက်တမန်ရအမုံနေတဲ့စူပူမှုတွေကိုမျိုးစိတ်ချပေးသလိုဖြစ်နေပြီးအလုံးရဲ့ညီညာရေးကိုချင်းချောက်ရလဲရောက်ပါလေ
။ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေကအကြမ်းဖက်ဖိနှိပ်တဲ့လုပ်ရပ်အပေါ်မှာအမေရိကန်အနေနဲ့တုံ့လှုပ်မိကြောင်းဒုသမရမိုက်ဖန့်စ်ကလုံခြုံရေးကောင်စီအစည်းအဝေးအတွင်းမှာအခုလိုပြောသွားပါတယ
်။ In recent weeks, the people of my country and the wider world have witnessed a great tragedy unfolding in Burma with the Rohingya people.
အကြမ်းဖက်ခင်သတင်းပတ်တွေအတွင်းမြန်မာနိုင်ငံကရိုဟင်ဂျာတွေတကယ့်ကိုဝမ်းနည်းစရာကောင်းတဲ့အဖြစ်ဆိုးနဲ့ကြုံခဲ့ရတာကိုကျွန်တော်နိုင်ငံကပြည်သူတွေနဲ့တကမ္ဘာလုံးကမျက်ဝါးထင်ထင်တွေ့မြင်ခဲ့ရပါတယ်။အစိုးရရဲ့လုံခြုံရေးစခန်းတွေကိုစစ်သွေးကြွတွေကကြမ်းဖက်တိုက်ခိုက်ခဲ့တဲ့အပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လက်တုပ်ပြန်မှုဟာတိတ်ပြီးရက်ဆက်လွန်ပါတယ်။ရွာတွေကိုမိရှို့တာရိုဟင်ဂျာတွေကိုသူတို့ရွာတွေကနေမောင်းထုတ်တာစတဲ့အကြမ်းဖက်မြင်ကွင်းတွေဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်ပြေးကြတာဒါတွေဟာအမေရိကန်ပြည်သူတွေကိုတုံ့လှုပ်စေပါတယ်။သိမ်းနဲ့ချီတဲ့ကလေးငယ်တွေပါဝင်လူပေါင်း၄သိန်းကျော်စုလိုက်ပြုံလိုက်ထွက်ပြေးတဲ့တမိုင်းဝင်ဖြစ်ကိုကျွန်တော်တို့မြင်နေရပါတယ်။သူတို့ဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့မောင်းထုတ်ခံခဲ့ကြရတာပါ။နေ့စဉ်လည်းအများပြားထွက်ပြေးလာနေကြပါတယ
်။ဆက်လက်ပြီးတော့လဲဒုသမရမိုက်ပန့်စ်ကနေမြန်မာလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့လဲအခုလိုတိုက်တွန်းသွားပါတယ်
။ Yesterday Secretary of State Tillerson discussed Rohingya refugees with Aung San Suu Kyi.And urge the Burmese government to
take action. Military wing ji Tillerson ကနေပြီးတော့ Rohingya ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးဒေါင်ဆန်းစုကြည်ကိုတယ်လီဖုန်းဆက်ဆွေးနွေးခဲ့ပါတယ်။လူသားချင်းစာနာထောက်ပံ့မှုတွေကိုကူညီပေးဖို့နဲ့လူခွင့်ချိုးဖောက်မှုတွေကိုရင်ဆိုင်ဖြေရှင်းဖို့မြန်မာအစိုးရနဲ့စစ်တပ်ကိုတိုက်တွန်းခဲ့ပါတယ်။နောက်ပြီးတော့နေရက်ကိုပြန်မဲ့ဒုက္ခသည်တွေအနေနဲ့ဘာမှကြောက်စရာမလိုဘူးလို့ဒေါင်ဆန်းစုကြည်ရဲ့ပြောကြားချက်ကိုကျွန်တော်တို့ကြိုးဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာလုံခြုံရေးတပ်တွေကိုထပ်ပြီးတော့တိုက်တွန်းနေတာကအကြမ်းဖက်မှုတွေကိုချက်ချင်းရဆိုင်ဖို့နဲ့ရေရှည်ပြည်လဲဖို့အတွက်တန်တမာရေးကြိုးပမ်းအထောက်အမှုတွေကိုထောက်ခံဖို့ပဲဖြစ်ပါတယ
်။ဒီတော့တွင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့အကြမ်းဖက်မှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်နောက်ထပ်အမေရိကန်ဒေါ်လာ32သန်းထောက်ပံ့ပေးမယ့်အစီအစဉ်ကိုအမေရိကန်နိုင်ငံသားရေးဌာနကမနေ့ကကြေညာခဲ့ပါတယ်။ဒ ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဌာနရဲ့လူဦးရေဒုက္ခသည်များနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကလည်းအစီအစဉ်အသေးစိတ်နဲ့ပတ်သက်လို့သတင်းတောက်တွေကိုမနေ့ကပြောပြခဲ့ပါတယ်။ဒေါ်လာ32တန်းနဲ့က28တန်းကျော်ကိုဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်4သိန်းကျော်အတွက်ဖြစ်ပြီး3တန်းကျော်ကိုတော့မြန်မာနိုင်ငံဘက်အချမ်းမှရှိနေတဲ့ဒုက္ခသည်တွေအတွက်ဖြစ်တယ်လို့မစ္စတာဟန်ရှော့ကပြောပါရှင
်။မိုင်းရင်းနဲ့ပြောပြခဲ့တာပါ။ရခိုင်ပြည်နယ်ဘူးသီးတော်မောင်တော်ဒေသကအိုးအိမ်ဆွန့်ခွာနေကြတဲ့ဒုက္ခသည်တွေတဲ့ကူညီထောက်ပံ့ရေးပစ္စည်းတွေသွားပို့မဲ့ ICRC ရဲ့စက်လီတစ်စင်းစစ်တွေမျိုးကနေမထွက်ခွာခင်မြို့ကန်ရခိုင်တိုင်းသားတွေတားမြစ်ရာကလူစုလူဝေးဖြစ်လာပြီးရဲတွေကမျက်ရည်ယူပုံသုံးလူစုခွဲခဲ့ရကြောင်းမြို့မိမြို့ဖအတူဖြစ်သူဦးမောင်ထွန်းလှိုင်ကိုမေးမြန်းရမှာသူကစာပြောပါလေ
ICRC ပြည်စီကိုမော်တော်နဲ့ဘူးပြည်တော်မောင်တော်ပို့မယ်အဲ့ဒါကိုဒီလူထုတွေကအဲ့ဒါမပွားဘူးအဲ့ဒီပြည်စီကိုကလာကိုပို့ပို့မယ်လို့သူတို့တည်င်းရလို့အဲ့လိုပေါ့ဝိုင်းရောနော်မင်းရှုမယ်အဲ့လိုဖြစ်ကြအဲ့လိုတတော်ဟိုပါဒီအနာဘယ်ကိုစေကိုရေးကိုလာပြောရေးကနေမနတားစီတယ်လူသူနဲ့သူတို့နဲ့ယတ္တရဖြစ်ကြတာပေါ့နော်မင်းရှုမယ်မရှုဘူးပါဖြစ်တယ်အဲ့လိုအဲ့လိုဥက္ကဟကလုံးလာကြတာပဲတချိမှာပါထောင်နေရှိလို့
ခုနလိုဟိုပါတော့တားစီရနေဘာတွေဆက်ဖြစ်လဲခင်ဗ
ျပထမဆုံးကတားစီတာကတော့ညနေ၄နိုင်ကပဲနော်ညနေပဲ၄နိုင်ကပါဖြစ်အဲ့ဒီကလူမများသေးဘူးနေနေနေတူတူတူတူတူအဲ့လိုတော့လူတွေများလာတော့အဲ့လိုတော့ညာမိုးရှုပ်စင်းလိုက်ဖို့ပို့ဆိုတာပေါ့စင်းလိုက်နိကပါမှာပေါ့အဲ့ဒီရှင်ကစာပြီးနဲ့လူအုပ်ခွေတာပေါ့နော်လင်းငါးချက်လောက်ဟိုမိုးပေါ်ထောင်ပြည့်စနေပြည့်ရလဲ
မိုးပေါ်ထောင်မပြည့်ခင်ရဲတွေကလူလူကိုလူစုခွဲဖို့တတိပေးသေးလားခင်ဗျအ
ုပ်ဖုန်နေလေးပြောပြလဲလူစုကိုအုပ်ဖုန်နေလေးရောက်လာတယ်အုပ်ဖုန်နေပြောပြလဲလူစုကမနိုင်ဘူးလူစုကိုပြောလို့မရဘူးလေမင်းရှိုးပါပဲလို့တရကလူတွေပေါ့ဂိတ်တွေနဲ့ပြေးကြတယ
်ဟုတ်ကဲ့
ရေးတွေကိုလည်းလူတွေကအကုန်လုံးဒီအမ်တမတ်တောင်းဝယ်နေပြောပြောပြောလို့မရတဲ့စင်နိုင်လောက်ကမှစားပြီးတာအဲမိုးပေါ်ထောင်ပြေးတယ်နော
်ပြီးတော့ဘာတွေဆက်ဖြစ်လဲခင်ဗျအ
ဲလိုမိုးပေါ်ထောင်ပြေးတော့စင်နိုင်စစ်တယ်စင်နိုင်သူတို့မပြန်ဘူးလေအဲလိုမိုးပေါ်ထောင်ပြေးလည်းမပြန်ကြဘူးအဲလိုပိုဆိုးတဲ့ရေးတွေကိုဟိုနာကဒီညာကလေးကိုဒီနေ့ပြေးဂိတ်တွေနဲ့ပြေးဒီတနေ့လောက်ဆင်းနေလောက်ကပူပြီးနေဆိုတာပေါ့နော်အဲ့လိုနဲ့အုပ်စုခွေရတယ်ခုကညင်တက်နေပါပြီ
ရဲတွေကလူအုပ်တွေကိုပြစ်ခတ်တာတွေရှိပါလား
ပြည့်ဆိုတာဟိုအနေမပြည့်ဘူးလေကျွန်တော်တို့အများကြီးဘုံတွေဆုံးတာပေါ့နော
်ဟုတ်ကဲ့မျက်ရည်ရိုးဘုံတွေဟုတ်ကဲ
့ဆက်ရပေးဆုံးသုံးပြီးနေလူစုကိုခွေယူတယ
်အဲ့တော့ဘယ်အချိန်လောက်မှလူစုကွဲသွားပါလဲ
ဆင်းနေလိုက်နေကပါတော့ရှိပါပေါ့နော်ကျွန်တော်လည်းပြန်လာတယ်ကူတော့ကူတော့လေညီညီတယ်ဆိုတော့ကူကြားတော့မကြားတော့ဘူးလေ
ခုနလို6လှမ်းပြစ်ခတ်တာတို့မျက်ရည်ယူဘုံသုံးပြီးတော့လူစုခွဲတာတို့မှာဒီစစ်တွေမျိုးကန်နေတဲ့ဟာထိခိုက်တန်ရာရတာတွေပါကြီးရှိပါလား
အဲ့ဒါတည်းကျွန်တော်လည်းလူအုံးများတော့သူရဘူ
းဟုတ်ကဲ့အဲ့တော့အခုလုံညုံရေးတပ်ဖွဲ့တွေကဘလို့လုံညုံရေးအစီအမံတွေချထားပါသလဲ
အဲ့ဒီတော့မင်းမရှိရအောင်ခင်ဗျားတော့သူတို့အများကြီးချပြီးနာဟိုလဲကိုပိတ်ထားလဲဟိုဘက်ကြီးက
ဟိုစစ်တွေမျိုးမှာပေါ့ညမထွက်ရအမိတ်တို့ပါတို့ထုတ်ပြန်တာမျိုးရှိပါလ
ားအဲရှိပါရဲ့ရှိပါအ
ဲ့တော့ဒီ ICRC ပစ္စည်းတည်တဲ့ဒီစက်လေကထွက်ခွင့်ရသွားပါသလား
မရဘူးမရဘူးထိတ်သိမ်းတာသူရေးကလည်းထိတ်သိမ်းတာလဲမလဲမိုးလဲမှာသူတို့ကလည်းရှင်းကြမယ်အဲ့ဒါတော့မသိပါဘူး
ဒီရခိုင်ပြည်နယ်မှာနိုင်ငံကအပွဲအစည်းတွေဟာပေးပို့တဲ့ဒီကူညီထောက်ပံ့မှုပစ္စည်းတွေကိုဒေသခံမွတ်စလင်တွေကိုလုံးဝမပေးရတော့ဘူးဆိုပြီးတော့ဟိုပြည်နယ်အစိုးရကနေတတ်မှတ်ထားတာမျိုးရှိပါလား
အဲ့လိုမျိုးတတ်မိတာမရှိပါဘူးအစိုးရကကျွန်တော်တို့ဒီရုပ်ခန့်ဒေသလူတွေကသာကိုယ်ရင်ကြီးကအဲ့လိုမပွားဘူးလေအဲ့ဒါကို
တော်ရရှိနေရှင်မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြားမှာတိမခံနိုင်မှုတွေရလုံမုံတိမှုတွေကြောင့်ပြဿနာတွေမကြာခဏကြုံနေရပါတယ်မတူကွဲပြားမှုတွေကိုတိမခံနိုင်ရတာဟာဘာကြောင့်များပါလဲလူမှုအတိုင်းအဝိုင်းကြားမှာမတူကွဲပြားမှုတွေရှိနေပေမဲ့ငြိမ်းငြိမ်းချမ်းချမ်းအတူရှင်တွဲနေနိုင်အောင်လို့ဘယ်လိုလုပ်နိုင်မလဲဆိုတာကို VOE ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ပြောဆွေးနွေးခြင်းတဲ့သူတွေ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ် ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်တော့အီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
ယူရအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကစက်တင်ဘာလ19ရက်အင်္ဂါနေ့ကပြောကြားခဲ့တဲ့မိကုံးထဲမှာရခိုင်ပြည်နယ်ပြည်ပကနဲ့ပတ်သက်ပြီးနိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေကိုအစစ်ဆေးခံဝန်တယ်လို့ပြောဆိုပြီးမှာတော့နိုင်ငံတကာဘက်ကအကောင်ရောအဆိုးပါဝေဖန်မှုတွေထွက်ပေါ်နေတာပါ။ Victor VT ပြောပို့တဲ့သတင်းလွှာကိုကိုဝင်းမင်းတင်ပြမှာပါ
။ဟုတ်ကဲ့ပါ။မြန်မာတိုင်းနိုင်ငံလုံးကိုတိုက်ရိုက်လွှင့်တဲ့ဒီမိကုံးထဲမှာဒေါက်ဆန်းစုကြည်ကနိုင်ငံတကာကဆိုရင်တလို့ရခိုင်ပြည်နယ်မှာစစ်စင်ရေးတွေဆက်မရှိတော့ပဲစက်တင်ဘာ5ရက်ကတည်းကရပ်ထားပြီလို့ဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ပြည်ပခါတွေနဲ့အစိုးရစစ်စင်ရေးတွေကြောင့်ရ ेंजर ဒုက္ခသည်တွေ၄သိန်းနီးပါးအထိဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာတယ်လို့ကုလသမဂ္ဂကထုတ်ပြန်ခဲ့ပြီးနိုင်ငံတကာဘက်ကဆိုရင်မှုတွေတဟုန်တို့ကြီးမားလာခဲ့ကဒီစစ်စင်ရေးတွေကိုရပ်ပေးဖို့တောင်းဆိုလာကြတာပါ။နိုင်ငံတကာကိုအဓိကပြောထားတဲ့ဒေါက်တာဆန်းစုကြည်ရဲ့မိကွန်းတဲမှာကောင်းတာတချို့ပါတယ်လို့လက်တွေ့မကျတာတွေလည်းပါနေတယ်လို့နိုင်ငံတကာဘက်ကတုံ့ပြန်နေကြပါတယ်မြန်မာနိုင်ငံအခြေစိုက်မြမအရေးသုံးသပ်သူရစ်ချတ်ဟော်စီကအခုလို့ဖြစ်ရတာကဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတကာကစိုးရိမ်မှုတွေနဲ့ဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံတဲကအမျိုးသားရေးပြင်းထန်တဲ့အမြင်တွေအကြားဘက်မြအောင်စူးစမ်းပြောရလို့ပါလို့နားလည်ပေးပါတယ်Mr. Hosiga
Well I think the content of the speech demonstrated very clearly how
ဒီမင်းကနေမှာရှင်းရှင်းလေးပြနေတာကသူ့အနေနဲ့မြန်မာပြည်ထဲကလူအများစုအမြင်နဲ့နိုင်ငံတကာအတိုင်းအဝိုင်းကအများစုမြင်နေတာတွေလုံးဝစန့်ကျင်ဘက်ဖြစ်နေတာတွေကိုဗက်မြတဲ့အနေထားရောက်ခဲ့ခဲ့ကဲကြိုးစားပြောထားတာပ
ါဒါပေမဲ့ American အခြေစိုက်ကာနက်ကီနိုင်ငံတကာငြိမ်းချမ်းရေးအဖွဲ့ကအရှိတောင်အားရှာဆိုင်ရာအကြီးအကဲသုတေသီ Vikram Nehru ကတော့ဒေါက်ဆန်းစုကြည်ပြောတာကလက်တွေ့မကျတာတွေပါနေတယ်လို့ဝေဖန်လိုက်ပါတယ
် It's true that in her speech she did talk about the importance of the rule of law and
မမရဲ့မိန်းကလေးမှာဥပဒေစိုးမိုးရေးအရေးကြီးကြောင်းလူခွင့်အကဝယ်ပေးအကြောင်းတွေထည့်ပြောထားပါတယ်ဒါပေမဲ့လက်တွေ့မှာဒုက္ခသည်၄သိန်းဘာကြောင့်ရခိုင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရလဲဆိုတော့ထည့်ပြောမသွားပါဘူးနောက်တစ်ချက်ကတော့လူရင်းနေတဲ့ဒီဒေသကိုသွားလေးလာနိုင်တယ်လို့ပြောပါတယ်ဒါပေမဲ့လက်တွေ့မှာကသွားလို့မရပါဘူးသွားဖို့ကြိုးစားတဲ့အဖွဲ့တွေအတားခံရတာတချို့ NGO တွေအသက်အန္တရာယ်ချင်းချောက်ခံရတာရှိပါတယ်စစ်သွေးကြရင်လည်းပေါင်းလို့တယ်ဆိုပြီးချင်းချောက်တာမျိုးတွေပါ
ဒါပေမဲ့မစ္စတာနေရူကဆက်ပြီးတစ်ဖက်မှာတော့ဒေါက်တာဆန်းစုကြည်ရဲ့အာဏာအပြည့်မရှိတဲ့အနေအထားကြောင့်ခုလိုဖြစ်လာတာကိုနားလည်ပေးနိုင်ပေမဲ့လက်ထွေမှာကသူမအမြင်ကရိုဟင်ဂျာတွေအပေါ်မကောင်းဘူးလို့ဝေဖန်လိုက်ပါတယ
် She's working under enormous constraints within a
သူအနေနဲ့ကတော့အကန့်အသတ်ကြီးမားမားချမ်းမှာလုပ်နေရတာပါစစ်တပ်ကနောက်ကနေကြီးစိုးထားတဲ့ဒီမိုကရေစီစနစ်အောက်မှာရောက်နေပါလေဒါကလက်ထွေဆန်တဲ့နိုင်ငံရေးပါဒါပေမဲ့အရေးကြီးတာကတော့ကျွန်တော်အနေနဲ့ထေချာတာကသူဟာမြန်မာအများစုမြင်တယ်လို့ပဲရိုဟင်ဂျာတွေဟာမြန်မာပြည်နဲ့မပတ်သက်ဘူးလို့မြင်နေပါလေကိုစားပြုထားပါလေကန်ဆိုးစွာပဲဒါကတော့လက်ထွေအခြေအနေဖြစ်ပါတယ
်အခုလိုအခြေအနေမှာဒေါက်ဆန်းစုကြည်ဘက်ကဒုက္ခသည်တွေပြန်လာဖို့ဖိတ်ခေါ်ထားပေမဲ့ဒုက္ခသည်တွေစိုးရိမ်မှုတွေဆက်များနေပြီးထွက်ပြေးနေသေးတာကြောင့်အချိန်ယူရအောင်မယ်လို့သုံးသပ်သူအများစုကဆိုနေပါတယ်။ဒီအချိန်မှာရခိုင်ပြည်နယ်တွင်ကွဲပြားတဲ့လူတိုင်းဝိုင်းတွေအကြားအထူးသဖြင့်ရခိုင်ဗုဒ္ဓဘာသာတွေနဲ့မြန်မာအများအခေါ်ဘင်္ဂါလီသို့မဟုတ်သူတို့အခေါ်ရိုဟင်ဂျာမွတ်စလင်တွေအကြားပြန်လည်ရင်ကြားစေရေးကပိုခက်လာနေတယ်လို့သုံးသပ်သူဟော်စီကထောက်ပြပါတယ
်။ I think it's incredibly difficult and clearly
ကျွန်တော်တင်ပါတယ်ဒီအတွက်အရန်ကိုခက်ခဲသွားပါပြီ။ရှင်းပါတယ်။25တက်ခိုက်မှုကြောင့်ဒီလူမှုအတိုင်းဝိုင်းနေကြအနာဂတ်မှာရင်ကြားစေနိုင်မှုငြိမ်းချမ်းစွာအတူရှင်တွေ့နေနိုင်မှုဆိုတာကအစားပေါင်းများစွာခက်ခဲသွားပါပြီ။ရင်ကြားစေမှုရလာအောင်နောက်လာမယ့်နှစ်ပေါင်းများစွာအတွင်းမှာအစိုးရအနေနဲ့ရောလူမှုအတိုင်းဝိုင်းနေကြမှာပါ။အများကြီးပြန်စူးစမ်းလုပ်ကြရမှာပါ
။မြမအရေးသုံးသပ်သူဟော်စီကဆက်ပြီးဒေါက်ဆန်းစုကြည်ပြောခဲ့တယ်လို့ပဲလက်ရှိအစိုးရအနေနဲ့အခုရလာတဲ့တက်တန်းတူတူကာလအတွင်းဒီရေရှည်အချိန်ယူဖြည့်ဆည်းရမယ့်ပြဿနာအတွက်နိုင်ငံတကာကယူဆတယ်လို့ချက်ချင်းဖြည့်ဆည်းမပေးနိုင်တာကိုတော့နားလည်ပေးတင်တယ်လို့ဆိုခဲ့ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American နဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလိုင်းနူမီတာ32 kHz 9323လိုင်းနူမီတာ40 kHz 9433လိုင်းနူမီတာ50 kHz 9995တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မျက်မှောက်ရေးရာသုံးသက်ချက်နားဆင်ရမှာဖြစ်တယ်လို့သူယုံကြည်ရကဏ္ဍတင်ဆက်တဲ့ခါမှာတော့
ကိုရီးယားကားရီမြန်မာ TV အစီအစဉ်မှာပါလာပြီးတဲ့နောက်မှာအဖို့အစား fashion အစားစားတဲ့အပြောင်းလဲမှုတွေကိုလူငယ်ကြားမှာသင်စားတွေ့လာရတယ်
။မှတ်တမ်းရုပ်ရှင် director တူဦးရဲ့အမြင်တွေကိုမကြားခင်နားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအားပေါ်မပြတ်ဦးကျော်စံသားနဲ့ဒေါ်လလတန်တို့ကစူးစီးတင်ဆက်ထားပါတယ်
။ရိုဟင်ဂျာပြဿနာကြောင့်ဒေသတွင်းတရုတ်ဩဇာကြားဆင်ပြီးအစ္စလာမစ်ဝါရထိမနိုင်သိမ်းများဖြစ်လာနိုင်ခြင်းဆိုတဲ့ကောင်းစဉ်နဲ့ The Sputnik မှာစိမ့်စော်ရေးသားထားတာကိုမူရင်းအသုံးနှုံးအပေါ်အတိုင်းတင်ပြလိုပါတယ်။ရိုဟင်ဂျာပြဿနာနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံပြန်လည်တည်ငြိမ်ရေးကိုတရုတ်စိတ်ဝင်စားပါတယ်။မြန်မာနိုင်ငံဟာတရုတ်အတွက်စွန့်အင်လမ်းကြောင်းဖြစ်ဖြစ်နေလေတော့ IS အစွန်းရောက်ဝါရအချိန်မြင့်လာပြီး IS အကြမ်းဖက်သမားတွေမြန်မာနိုင်ငံနဲ့အဲဒီကတဆင့်တရုတ်ယူနန်ဘက်ပြန့်နှံ့လာမှာကိုစိုးရိမ်တာဖြစ်ပါတယ်။အစွန်းရောက်ရိုဟင်ဂျာတွေနဲ့ဖွီးကာမွတ်စလင်တွေဟာအစ်တောင်အာရှကအစ္စလာမစ်တွေနဲ့ပူးပေါင်းလာနိုင်တယ်လို့ကြွန့်ကျင်သူတွေကတွေ့ကြပါတယ်။တရုတ်ဟာသူတို့နိုင်ငံတွင်းကအစ္စလာမစ်အုပ်စုတွေကိုအပြင်းအထန်နှိပ်စက်ထားတာလည်းဖြစ်ပါတယ်။ရခိုင်ပြည်နာကြီးထွားလာတဲ့အမျှဒေသတွင်းကအစွန်းရောက်တွေဟာအရှေ့လက်ပိုင်းကအကြမ်းဖက်အုပ်စုတွေနဲ့ချိတ်ဆက်ပြီးအစ်တောင်အာရှနဲ့တရုတ်ကိုစိန်ခေါ်လာနိုင်တဲ့အထိဖြစ်နေတဲ့အတွက်ဒါကိုတားဆီးရမယ်လို့လည်းဆိုကြပါတယ်။မြန်မာနိုင်ငံဟာတရုတ်အဖို့မလက်ကရေလက်ကြောက်ကိုဖျက်ဆီးရမလို့ပဲအိန္ဒိယသမုဒ္ဒရာရဲ့ခီးတူရုံနဲ့ရောက်ရှိနေတဲ့လမ်းဖြစ်နေတဲ့အတွက်ဒါကိုမလိုလားတဲ့သူတွေရှိနေမယ်လို့လဲတရုတ်ရဲ့ပြိုင်ဘက်အမေရိကန်ကိုယီညွန့်ပြီး RISS ခေါ်ရုရှားမဟာဗျူဟာလေ့လာရေးပညာရှင်ဘော်ရစ်ဗော်လ်ကင်စကီကဆိုပါတယ်မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးတိုင်းရင်းသားရေးဘာကြောင့်ပဲဖြစ်ဖြစ်မညီမသက်မှုတွေဖြစ်လာရင်ဒါကိုအဆုံးချပြီးတရုတ်ပြည်ပေါ်အဖိဖော်လုပ်ဖို့တရုတ်ဆန့်ကျင်သမားတွေကလူလာနေကြတယ်လို့လဲသူကဆိုပါတယ်အခုခါ IS အကြံဖက်သမားတွေဟာစီးရီးယားနဲ့အီရတ်မှာချင်းမှုန်ခံရတဲ့အတွက်မြန်မာနိုင်ငံမှာလာပြီးအခြေစိုက်နှံတယ်လို့လည်းသူကသုံးသပ်ပါတယ်။ဒီဂျမ်ဖက်ဝါရပြန့်နှံ့မှုကူးစက်မဲ့အန်ဒီယိုကာကွယ်ဖို့အတွက်တရုတ်အစိုးရဟာမြန်မာနိုင်ငံကိုသံတမန်ရေးအရာရောစီးပိုင်းဆိုင်ရာအရာပါအားပေးနေပါတယ်။နေပြည်တော်မှာဆက်သွယ်ရေးယုံကျုံကိုဖွင့်လှစ်ထားပါတယ်။ဒါအပြင်ကမ္ဘာပေါ်ရှိတရုတ်စီးပွားရေးသမားများညီလာခံတရက်ကလေးရန်ကုန်မြို့မှာကျင်းပပြီးထောက်ခံမှုပြသခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်စာနာမှုအထောက်ပံ့တွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတရုတ်ကပို့ပေးခဲ့ပါတယ်။ဒီချိန်မျိုးမှာအနောက်နိုင်ငံတွေကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုဆုတ်ချဝေဖန်ပြီးနိုဘယ်ကြီးညာရေးဆုကိုပြန်သိမ့်ဖို့တောင်းဆိုနေကြခြင်းအပြင်မြန်မာနိုင်ငံရဲ့တည်မှားမှုကိုအစီအမြင်လာအောင်လုပ်နေကြတယ်လို့သုံးသပ်ရေးသားထားပါရခင်ဗျာ
ဆက်လက်ပြီးမြန်မာစစ်တပ်ကိုဖိအားပေးဖို့ဆိုတဲ့ကောင်းကြီးနဲ့ The New York Times သတင်းစာရဲ့ Editor အဘောကနေကောက်နှုတ်တင်ပြလိုပါတယ်လွန်ခဲ့တဲ့ဒီနှစ်ကသမ္မတဘရက်အိုဘားမားလက်ထက်မှာမြန်မာနိုင်ငံဒီမိုကရေစီတိုးတက်မှုကြောင့်အမေရိကန်ပြည်ထောင်စုကမြန်မာစစ်တပ်ပေါ်ချမှတ်ထားတဲ့ကြမ်းရှိတဲ့တံခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးခဲ့စဉ်ကလူခွင့်ရေးအုပ်စုတွေကစောလွန်းတဲ့အကြောင်းပြောကြားခဲ့တာဖြစ်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးလည်းပေါ်ဆောင်လို့မပြီးသေးတဲ့အပြင်စစ်တပ်ကလည်းအာဏာအတော်များများကိုဆက်ကင်ထားပြီးလူခွင့်ရေးချုပ်ဖောက်မှုတွေလည်းရှိနေသေးတယ်လို့ထောက်ပြခဲ့ကြတာဖြစ်ပါတယ်။ခုလက်ရှိအချိန်ဒီမှာဝန်ထမ်းစရာကဒီဆိုရင်မကင်းဖြစ်မှုကြီးဟာမှန်နေတဲ့အတွက်ပဲဖြစ်ပါတယ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုကြောင့်ရခိုင်ပြည်နယ်မှာရှိတဲ့လူ၄သိန်းနီးပါးတို့ဟာပြီးခဲ့တဲ့သတင်းပတ်ကတဖက်နိုင်ငံကိုထွက်ပြေးခဲ့ကြရပါတယ်ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ခေါင်းဆောင်နိုဘယ်ညာရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုဝိုင်းပစ်တင်ခဲ့ကြပါတယ်တကယ်တော့ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ကိုတိုက်ရိုက်မချုပ်ခိုင်ပါဘူးလက်ရှိရိုဟင်ဂျာပဋိပက္ခတွေတာဝန်အရှိဆုံးလေးဖြစ်ရပ်တန့်နိုင်ဖို့အာဏာအရှိဆုံးလေးဖြစ်တဲ့တူဦးဒီတော်သူကတော့တချို့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်မဖြစ်ပါလေရိုဟင်ဂျာရေးနဲ့ပတ်သက်လို့အင်ဂျီရောကစိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ပြန်ခဲ့တယ်လို့ဥရောပသမဂ္ဂကလည်းပြည်တင်ရှုံချတဲ့ဆုံးဖြတ်ချက်ကိုချမှတ်ခဲ့ပြီးကုလသမဂ္ဂလူချုပ်ရေးကောင်စီကလည်းရခိုင်ပြည်ပခအဆုံးသတ်ရေးအတွက်ချက်ချင်းခြေလှမ်းယူဖို့တိုက်တွန်းခဲ့ပါလေ ဓာတ်ရီအလုံးကိုကြိုဆိုရမှာဖြစ်ပေမဲ့လို့လေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ကဘာကဘာထင်နေဂယုဆိုင်မဲ့အရေးလက္ခဏာပြခဲ့တာမတွေ့ရသေးပါဘူးမြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်မှုကိုစစ်တပ်ကမလွှဲမရှောင်သာလက်ခံလာနိုင်အောင်လုပ်နိုင်တဲ့ဤတနည်းကတော့စီးပွားရေးရဒဏ်ခပိတ်ဆို့မှုချမှတ်ဖို့ပဲဖြစ်ပါတယ်လုံခြုံရေးကောင်စီမှာဒဏ်ခပိတ်ဆို့မှုကိုတရုတ်ကဗီဒီယိုအာဏာနဲ့တုံပြီးပယ်ချနိုင်တာမို့အမေရိကန်ဘက်ကအရေးယူဆောင်ရွက်ရမှာဖြစ်ပါတယ်အမေရိကန်ထက်လွတ်တော်ကနေမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေမယက်မတန်မချင်းဒဏ်ခပိတ်ဆို့မှုချမှတ်ဖို့ကြိုးပမ်းတင်ပါတယ်လို့ New York Times သတင်းစာကြီးရဲ့ Editor အပေါ်မှာရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင
်ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုစူးစီးတင်ပြခဲ့တာပါအခုတော့မနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါAmerican Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်ပို့ချမှာပ
ါဒီကိမ့်နဲ့အတွက်တင်ပြမယ့် idiom အသုံးကတော့
not bat and eyelash
ဖြစ်ပါတယ်စာလုံးပေါင်းက not not မဟုတ်တဘော bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ်EYEILASH eyelash ကတော့မျက်တောင်ဖြစ်ပါတယ်။ဒါကြောင့်မလို့ကပတ်တစ်ခုလုံးရဲ့လုံကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါ။ကျမတို့မြန်မာမှာလည်းမျက်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှိများသိပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash idiom အသေးပဲကတော့တစ်ခုခုဆုံးသွားတဲ့ဖြစ်ရနဲ့ကြုံတွေ့နေရတော့မှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူး။အားလည်းမသိစိတ်လည်းမဆိုးဝင်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါတယ်။တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Her father did not bat an eyelash when his daughter told him she's getting married.
သူသမီးက "तू အိမ်တောင်ပြုတော့မယ်"လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လိုရှာမှုမပြခဲ့ဘူး။ဘာမှမဖြစ်တလို့ပဲလို့အတိအပြရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Her father did not bat an eyelash when his daughter told him she's getting married
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီမဲ့လို့လေဘာမှမဖြစ်တလို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမ့်နဲ့တွေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာတန်ရဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရပြီးအခုတခါတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်။ရခိုင်မြောက်ပိုင်းပြဿနာဟာမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးကိုဘယ်လောက်ထိထိခိုက်စေနိုင်ပါသလဲ။နောက်ပြန်လှည့်ပြီးနိုင်ငံရေးမှာစစ်တပ်ရဲ့ဩဇာအာဏာတိတက်ပိုကြီးမားလာနိုင်ပါသလား။ဒီပြဿနာကိုနိုင်ငံတကာအတိုင်းအဝိုင်းကချေချေမြင့်မြင့်ကောနားလည်ကြပါရဲ့လား။မြန်မာအရေးကျွမ်းကျင်သူ American ပါမော့ခDavid Steinberg နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါတယ
် Professor Steinberg ခင်ဗျာအခုမြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့မေးလိုပါတယ်ဒီပြဿနာဟာမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအပေါ်မှာဘယ်လောက်ထိထိခိုက်မှုရှိနိုင်တယ်ထင်ပါလဲခင်ဗျာ
It's damaging for several reasons It's damaging to the international reputation
ထိခိုက်စေတဲ့အကြောင်းအများကြီးရှိပါတယ်ဒီမိုကရေစီဖော်ဆောင်ရေးရှေ့တိုးသွားနေတဲ့အချိန်နိုင်ငံတကာမှာဂုဏ်သတင်းကိုထိခိုက်စေပါတယ်။ပြည်တွင်းကအာဏာတည်ဆောက်ပုံကြောင့်ဒီမိုကရေစီအပြည့်အဝမဖြစ်သေးပေမဲ့လည်းမှန်ကန်တဲ့လမ်းကြောင်းအတိုင်းရွံ့နေတာပါ။ဒီလိုပြည်ပမှာထိခိုက်သလိုပြည်တွင်းမှာလည်းထိခိုက်စေပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာပြည်ထနာဟာစီရေးပြည်ထနာဖြစ်လာတော့စစ်တပ်ကခိုင်မာတဲ့အခန်းကဏ္ဍကနေပါဝင်လာပါတယ်။ဒီလိုပို့ပြီးတော့ခိုင်မာအောင်လှုပ်လာတဲ့အတွက်လူအတိုင်းဝိုင်းပေါ်မှာစစ်တပ်ရဲ့လွှမ်းမိုးမှုကိုရှော့ချသွားမယ်ဆိုတဲ့ကိစ္စဟာပို့ပြီးတော့ခက်ခဲလာစေပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ကိုနိုင်ငံတကာအစိုင်းအဝိုင်းကသိပ်ပြီးတော့ဝေဖန်ရှုတ်ထက်နေရပါတယ်ဒီကိစ္စကိုဘာမှမပြောဘူးပြီးတော့တကယ်တော့ဒေါန်ဆန်းစုကြည်မှာအနာအပြည့်ဝမရှိဘူးဆိုတာကိုသူတို့နားလည်ကြပါရဲ့လား
Well that you know she doesn't have enough authority you're quite right but the international community doesn't understand it because the expectations
မမလည်းသူ့မှာအနာအပြည့်ဝမရှိပါဘူးဒါပေမဲ့နိုင်ငံတကာအစိုင်းအဝိုင်းကနားမလဲပါဘူးမျော်မှန်းချက်ကတိတ်ပြီးတော့မြင့်မားနေပါတယ်2015ရွေးကောက်ပွဲတုန်းကမျော်မှန်းထားခဲ့ကြတာတွေကတိတ်ပြီးတော့မြင့်လွန်းပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မဖြစ်နိုင်တာကိုမျော်မှန်းခဲ့ကြတာပါတိုင်းပြည်ရဲ့အခြေအနေအစ်စ်မှန်ကိုသူတို့သတိမပြုနားမလည်ခဲ့ကြပါဘူးတကယ်တော့သူဟာဆိုးရနှစ်ရက်ရှိတဲ့အထက်ကတစ်ရက်ကိုပဲစီမံနေရတာပါ စစ်တပ်ဟာစစ်တပ်နဲ့ရဲကိုသာမကအုပ်ချုပ်ရေးကိုပါထိန်းချုပ်ထားပါတယ်အဲဒါကြောင့်သူလုံနိုင်တာကအကန့်အသတ်ရှိနေပါတယ်ဒီတော့မျောလင့်ထားသလိုဖြစ်မလာတော့နိုင်ငံတကာအတိုင်းဝိုင်းကအထူးစိတ်ပျက်ကြပါတယ်နိုင်ငံတကာမီဒီယာတွေအဒီတာအာဘော်တွေကအများပြဝေဖန်တာတွေကိုဖတ်ရပါတယ်သူကတော့ဒီမိုကရေစီမီးရှူးတစ်စောင်မဟုတ်ဘူးနိုင်ငံရေးသမားဖြစ်တယ်လူသိရှင်ကြားဝန်ခံပြောကြားထားပါတယ်ဒီနေရာမှာကျွန်တော်အမြင်ပြောရရင်ကိုတော့ကြိုက်တယ်လို့ခံယူနိုင်ပါတယ်ဒါပေမဲ့နိုင်ငံတကာအမြင်မှာတော့ဒီမိုကရေစီမီးရှူးတစ်စောင်ပါပဲပြီးတော့သူဟာနိုင်ငံရေးသမားစစ်စစ်တယောက်မဟုတ်ပါဘူးအတွေ့အကြုံတိတ်နေပါတယ်နိုင်ငံရေးသမားစစ်စစ်ဆိုရင်ရွေးကောက်ပွဲပြီးတဲ့နောက်မှာချက်ချင်းလှုပ်တင်တာကစစ်တပ်နဲ့ပြန်လည်တင့်မြတ်ရေးဖြစ်ပါတယ်ထိတ်တက်ရင်ဆန္ဒမျိုးမလုပ်သင့်ခဲ့ပါဘူးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာတုကိုလည်းမဖန်တီးသင့်ပါဘူးအခုသူဒါတွေလှုပ်ခဲတော့စစ်တပ်ကသူ့ကိုမယုံကြည်တော့ပါဘူးသူနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ဆက်ဆံရေးကတိတ်မကောင်းဘူးလို့ကျွန်တော်ထင်ပါတယ
်ဒီညမှာတချို့ကအခုရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဒါစစ်တပ်အကြိုက်ဖြစ်နေတယ်လို့ဆိုကြပါတယ်စစ်တပ်ကိုလူလားသူတချို့ကစစ်တပ်ပြန်ပြီးတော့အာဏာသိမ်းထိုင်အောင်စစ်တပ်ပြန်လာအောင်တမင်တကာလမ်းကြောင်းပေးနေရတယ်လို့စွပ်စွဲကြတာလေဘာပဲဖြစ်ဖြစ်ဒီအချိန်ရောက်စစ်တပ်ပြန်ပြီးတော့အင်အားကောင်းလာနိုင်တဲ့အာဏာပြန်ယူလာနိုင်တဲ့အလားအလာကိုမြင်ပါလားခင်ဗျာ
I don't know whether it's possible but I doubt it very much I don't think it's in the military's interest
ဒါတော့အသိမဖြစ်နိုင်ဘူးလို့ထင်ပါတယ်ဒီလိုလှုပ်လို့စစ်တပ်အတွက်အကျိုးမရှိနိုင်ပါဘူးစစ်တပ်ကနာမည်ကောင်းလိုချင်ပါတယ်သူတို့ဟာမျိုးချစ်တွေပါသူတို့မှားတဲ့အခါလဲမှားပါလိမ့်မယ်ဒါပေမဲ့သူတို့ဟာတိုင်းပြည်ရဲ့အကျိုးအတွက်အမြဲစဉ်းစားပါတယ်တိုင်းပြည်အကျိုးဖြစ်ထွန်းဖို့အတွက်ဆိုလို့ရှိရင်ရိုဟင်ဂျာပြည်ထနာကိုသူတို့တက်နိုင်သမျှစ조사ပြီးတော့ဆောင်ရွက်နေကြပါတယ်သူတို့ချင်းကပ်ကင်တွယ်ဆောင်ရွက်ပုံမမှန်ကန်ဘူးလို့ကျွန်တော်ထင်ပါတယ်စစ်တပ်ဟာဒီပြည်ထနာကြောင့်အာဏာပိုကြီးလာအောင်လုပ်နေတယ်လို့လည်းမထင်ပါဘူးသူတို့ကအာဏာကိုလိုသလောက်ရထားပြီးပါပြီ
တကယ်တော့စစ်တပ်ကသူတို့တောင်းကိုသူတို့ထမ်းဆောင်နေတယ်သူတို့တောင်းဟာတိုင်းပြည်ကိုကာကွယ်ရမယ်သူတို့ခေါ်အမိမြေကိုတလက်မတောင်အထိမခံနိုင်ဘူးဆိုပြီးတော့ပြောနေကြတာပါဆိုတော့အခုကိစ္စကနေဆက်ချန်စီယိုကျိုးပေါက်လာတဲ့ကိစ္စဖြစ်တယ်အထုတ်ချာနာကိစ္စဖြစ်လို့ငါတို့ကာကွယ်မယ်ဆိုပြီးကာကွယ်နေရဖြစ်ပါတယ်ဒါကိုနိုင်ငံတော်ကသူတို့စစ်တပ်ပြောသလိုမြင်ကြပါလေခင်ဗျာ
Well yes they have to defend the country of course they do but it is a question of the response degree
မမလည်းသူတို့တကယ်ပဲကာကွယ်ရမှာပါဒါပေမဲ့သူတို့တုံ့ပြန်မှုအတိုင်းတန်နဲ့ပတ်သက်ပြီးတော့မေးစရာရှိလာပါတယ်သူတို့ဟာနိုင်ငံကိုကာကွယ်ဖို့လုပ်တဲ့နေရာမှာအလွန်အကျွံဖြစ်နေသလားနောက်တနည်းပြောရလို့ရှိရင်ဖိနှိပ်တဲ့လုပ်ရက်တွေမလိုအပ်ဖဲနဲ့လုပ်ခဲ့သလားဆိုတာပါပဲအချမ်းဖက်သမားတွေရဲ့လက်ချက်နဲ့လူဒါဇင်အနည်းငယ်တေခဲ့ရတာဟာစိတ်မကောင်းစရာပါဒါပေမဲ့အခုနေဆက်ဒေသမှာသူတို့လုပ်နေသလောက်ပြင်းပြင်းထန်ထန်တုံ့ပြန်စရာမလိုပါဘူးဒီအနေရရှိနေတဲ့ပမာဏနဲ့အချိုးညီတဲ့တုံ့ပြန်မှုမျိုးသာဖြစ်ရပါလိမ့်မယ်အခုလူ၄သိန်းလောက်ထွက်ပြေးရတော့အောင်လောက်တာဟာအလွန်အကျွံတုံ့ပြန်တယ်လို့ဖြစ်နေပါတယ်ဒါဘာကိုဖော်ပြနေတယ်လဲဆိုတော့မြန်မာစစ်တပ်ရဲ့အနေရသူတို့အပေါ်ကြားရောက်နေတယ်ဆိုတဲ့ယူဆချက်ရှိနေလို့ပဲဖြစ်ပါတယ်1980ပြည်တုန်းကလည်း၂သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြပါတယ်1990တဝိုက်မှာတခါ၂သိန်းကျော်သူတို့အများစုကကုလသမဂ္ဂရဲ့ကြီးကြပ်မှုနဲ့ပြန်လာခဲ့ကြပါတယ်အခုအခြေအနေတွေကပိုပြီးတော့ဆိုးနေပါတယ်
စကမ်းစာ1981ဘင်္ဂလားဒေ့ရှ်လူလာရေးစစ်ပွဲကမြန်မာနိုင်ငံဘက်ကိုဘင်္ဂလားဒေ့ရှ်ကလူပေါင်း9သိန်းကျော်ဝင်လာခဲ့ပါတယ်အထူးသဖြင့်ပါကစ္စတန်နဲ့ဆက်လက်ပူးပေါင်းနေကြတဲ့သူတွေဖြစ်ပါတယ်ဒီလူတွေဝင်လာတဲ့ကိစ္စကိုမြန်မာနိုင်ငံဆရာဘင်္ဂလားဒေ့ရှ်သံမကြီးကမြန်မာနိုင်ငံဆရာဗြိတိရှ်သံမကြီးကိုဝန်ခံပြောကြားခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးဗြိတိရှ်သံယုံကထွက်လာတဲ့အထောက်အထားတစ်ခုဆရာကြီးတွေ့ခုပါလားခင
် I haven't but that's understandable I mean that's why when you say the
မတွေ့ဘူးပါဘူးဒါပေမဲ့ဒါကိုနားလည်နိုင်ပါတယ်အဲဒါကြောင့်ရိုဟင်ဂျာကသူတို့ကဒီဘက်မှာအစင်အမြဲနေလာတယ်လို့ပြောဆိုကြလို့လားမွတ်စလင်လူနည်းစုတချို့အတွက်တော့မှန်ပါတယ်16 18ရာစုကတည်းကနေထိုင်လာတဲ့သူတချို့ရှိတယ်ဆိုတာထောက်ထားရရှိပါတယ်နောက်ပြီးတော့ဗြိတိရှ်လက်အောက်မှာတုန်းကမြန်မာနိုင်ငံဟာအိန္ဒိယနိုင်ငံရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ခဲ့ပါတယ်မြန်မာနိုင်ငံစံစဘာအထွက်တိုးအောင်အိန္ဒိယဘက်ကလူတွေအများအပြားဝင်လာခဲ့ပါတယ်။နောက်ပြီးတော့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲဒါတွေဟာဟိုဘက်ကလူတွေဝင်လာစေခဲ့တဲ့ဖြစ်ရပ်ကြီးတွေပါပဲ
။ဟုတ်ကဲ့ဒါမှကျွန်တော်ကအဲဒီကိုလိုနီခေတ်တို့ဘာလို့မပြောလို့တော့ဘူးထားလိုက်ပါတော့1981ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲကလူ9သိန်းလောက်ဒီဘက်ကိုဝင်လာတဲ့ကိစ္စနဲ့ပတ်သက်ပြီးပြောချင်တာ
ပါ။ Yeah, but how many people went back to Bangladesh after independence? Do we know that?
No.
No, we don't know. So we know, yes, I'm sure some stayed.
အဲ့ဒီကဘယ်နှယောက်ပြန်သွားခဲ့ကြတယ်လဲဆိုတာကိုသိရသလားမသိအောင်မလားထားပါတော့သူတို့ပြန်မသွားဘဲနေကြတယ်ပဲထားပါအောင်သူတို့ကတော့နိုင်ငံသားမဖြစ်ထိုက်တာသိကြပါတယ်ဒါပေမဲ့မြန်မာနိုင်ငံထဲမှာမွေးဖွားလာတဲ့သူတို့ရဲ့သားသမီးတွေကြတော့ကော
ဟုတ်ကဲ့ကျွန်တော်ကအဓိကပြောချင်တာကလိုပါရှာကြီး1981
ဆိုတာဟာကမ္ဘာပေါ်မှာမီဒီယာနဲ့သိထွန်းကားနေတဲ့အချိန်အဲ့ဒီဘင်္ဂလားဒေ့ရှ်စစ်ပွဲဆိုတာကိုလည်းနိုင်ငံတကာမျက်စိတောက်ထောက်ကြည့်နေကြတဲ့ဖြစ်ရပါအဲ့ဒီအချိန်ကလူပေါင်း5သိန်းကျော်စန်တဝဲနီပါဒီဘက်ကိုဝင်လာတာကိုထိုးထွန်းကားကြတော့ဘယ်သူမှဘာမှလည်းမပြောခဲ့ကြဘူးမြန်မာအစိုးရလည်းမကန့်ကွက်ခဲ့ဘူးနိုင်ငံတကာကလည်းဘာကြောင့်မပြောခဲ့ကြဘူးလဲဆိုတာကိုပြောချင်တာပါအခုကျမှဘာကြောင့်အေးတီးပြောနေကြလဲဆိုတာပြောချင်တာ
ပါ you make a good point there
ဟုတ်ပါတယ်ဒီနေရာမှာခင်ဗျားထောက်ပြတဲ့ချက်မှန်ပါတယ
်နောက်နိုင်ငံသားပြည်ကိစ္စမှာအဓိကအဖူးအထစ်ဖြစ်နေတာကတော့ရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပါတယ်ရခိုင်လူမျိုးတွေသားမကဗမာအပါဝင်ပြည်ထောင်စုသားအများအပြားကဒီနာမည်ကိုလက်မခံကြပါဘူးမြန်မာပြည်ထောင်မွတ်စလင်တချို့တောင်မှဒီနာမည်ကိုလက်မခံကြပါဘူးဒါပေမဲ့ဒီလူတွေကသူတို့လူချင်းတဲ့နာမည်ခေါ်မှသာလျှင်နိုင်ငံသားအသီးမှတ်ပြည်ကိုလက်ခံမယ်ဆိုပြီးတော့တင်းခံနေကြတာပါခင်ဗျာ
Now early in independence they some of the The Muslims on the Bangladesh border wanted independence.
လွန်လည်အစောပိုင်းကလာတုန်းကတော့ဒီဘင်္ဂလားဒေ့ရှ်နဲ့ဇက်ကမွတ်စလင်တချို့ဟာဒီတီးကြလွတ်လပ်တဲ့နိုင်ငံထူထောင်ဖို့လိုလားခဲ့ကြပါတယ်။အဲ့ဒီကိစ္စကတော့ပြီးသွားခဲ့ပါပြီ။ဒါပေမဲ့သူတို့ကအခုကိုပိုင်အုပ်ချုပ်ရေးကိုလိုချင်နေကြပါတယ်။ပြဿနာကသူတို့အနေနဲ့ဒီလိုကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေထူထောင်နိုင်ဖို့အတွက်ရောနိုင်ငံသားဖြစ်ခွင့်ရရှိဖို့အတွက်ရောတိုင်းရင်းသားတရက်ဖြစ်ဖို့လိုအပ်နေပါတယ်။1982နိုင်ငံသားဥပဒေကလည်းအတိမတ်ပြုတိုင်းရင်းသားမဟုတ်ရင်သူရဲ့ဘိုးဘွားဆင်ဆက်ဟာ1823ခုကတည်းကမြန်မာပြည်မှာအခြေချနေထိုင်ခဲ့ပြီးသားဖြစ်ရမယ်လို့ဆိုထားပါတယ်။အဲ့ဒီလိုနေခဲ့တဲ့ဆိုတာတကယ်တမ်းကျတော့ဘသူမှတက်တည်မပြနိုင်ပါဘူး။ဆိုတော့ဒီလူတွေဟာနိုင်ငံမဲ့တွေဖြစ်နေပါတယ်။နိုင်ငံသားလည်းမဖြစ်နိုင်ပါဘူး။စစ်တပ်ကရောမြန်မာပြည်သူတွေကပါသူတို့ကိုအပယ်ခံတယ်လို့ဆက်ဆံကြပါတယ
်။ဒါမဲ့ချက်ကြီးအခုသူတို့ကို1982နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ထိုက်သူကိုနိုင်ငံသားပေးမယ်လို့လုပ်ပါတယ်။အဲ့တော့သူတို့ကလည်းသူတို့ကြိုက်တဲ့နာမည်ကိုမခေါ်တဲ့အတွက်ကြောင့်တော့လက်မခံဘူးညင်းစ
င်တယ် The question is if they are given citizenship you're not given the citizenship as a Muslim or a Buddhist or a Christian or anything else you're given
တကယ်တော့နိုင်ငံသားပေးမယ်ဆိုတာမွတ်စလင်ဗုဒ္ဓဘာသာခရစ်ယာန်စသဖြင့်ခွဲခြားပေးအပ်ရတာမဟုတ်ပါဘူးမြန်မာတမရနိုင်ငံအတွင်းမှာနေထိုင်သူအနေနဲ့ပေးရတာပါနိုင်ငံသားနာမည်ပဲလိုတာပါဘာသာရေးတို့ဘာတို့ဖော်ပြစရာမလိုအပ်ပါဘူးဘယ်လူမျိုးဘယ်ဘာသာဝင်ဆိုတာဖော်ပြတာကိုနိုင်ကမှတ်ပုံနဲ့ကပ်ပြားရဲ့အားနည်းချက်တရဖြစ်နေပါတယ်ဘယ်နိုင်ငံမှမဆိုအဲ့ဒီလိုမဖြစ်တင်ပါဘူးလူတွေဟာကိုးကွယ်ကြတာကိုကိုးကွယ်မယ်ဘယ်ဘာသာမှမကိုးကွယ်ရင်လည်းပဲနေလို့ရပါတယ်ဒါတွေကိုဖော်ပြနေရတယ်ဆိုတာဟာခေတ်သစ်နိုင်ငံသားဖြစ်ရေးဆိုတာကိုလွဲမှားစွာသတ်မှတ်ထားခြင်းသာဖြစ်ပါတယ်အဲ့ဒီ1982မှာဒေါက်တာမောင်မောင်ရေးဆွဲခဲ့တဲ့နိုင်ငံသားဥပဒေဟာအတော့ကိုလွဲမှားနေတဲ့ကိစ္စဖြစ်ပါတယ
်မှတ်ပုံနဲ့ကပ်ပြားမှာအဲ့လိုလူမျိုးဘာသာစတာတွေကိုဖော်ပြတာ1982နိုင်ငံသားဥပဒေမတိုင်ခင်ငရေကရှိခဲ့တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်ငငယ်တုန်းကအဲ့ဒီဥပဒေမပေါ်ခင်ကျွန်တော်ကအမျိုးသားမှတ်ပုံနဲ့ကပ်ပြားရခဲ့ပါတယ်အဲ့ဒီကိစ္စကကျွန်တော်ဘယ်လူမျိုးဘယ်ဘာသာဆိုဖော်ပြတာ
problem is then the question of ethnicity is not one that is always one sided
အဲ့ဒီလိုဆိုလို့ရှိရင်ဘယ်လူမျိုးဘယ်တိုင်းသားဆိုတာအများရန်တစ်မျိုးတည်းပြပြသားသားရှိနေတာမဟုတ်ပါဘူးဆိုပါစို့ကချင်နဲ့ရှမ်းလက်ထပ်ထားကြတယ်ကရင်နဲ့ဗမာလက်ထပ်ထားကြရင်ကိုဒါတွေဟာနိုင်ငံသားကိစ္စမှာအဓိကကြတဲ့ပြဿနာတွေဖြစ်ပါတယ်တကယ်တော့ကျွန်တော်ဖြစ်စေချင်တာကဒီဘယ်တိုင်းရင်းသားဘယ်ဘာသာဝင်ဆိုတာကိုဖော်ပြမထားတဲ့မှတ်ပုံတင်ကပ်ပြားပဲဖြစ်ပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသား135မျိုးဆိုတာလေတိုင်းရင်းသားတွေအင်အားကြီးကြီးမားမားမရှိစေချင်လို့တမင်လုတ်ခဲ့တဲ့နိုင်ငံရေးပြည်ရဲ့ဒီ political tactics တာဖြစ်ပါတယ်ချင်းတစ်မျိုးထဲမှာ53မျိုးခွဲထားတာဟာတိတ်တိတ်ပဲကင်းမဲ့နေပါတယ်
ဆိုတော့နောက်ဆုံးအနေနဲ့ဆရာကြီးအခုလက်ရှိအခြေအနေပြည်လဲရေးအတွက်လုပ်တင်တာပြောပ
ါ What can happen now and I don't believe it will happen would be for
အခုလောလောဆယ်မှာလုပ်တင်တာကိုပြောရမယ်ဆိုရင်တော့အစိုးရကဒီဒေသစီကိုကုလသမဂ္ဂအခက်ခတ်တွေကိုတွောခွင့်ပေးတင်ပါလေပြီးတော့ဒီအကြမ်းဖက်မှုကင်းမဲ့ရေးအတွက်အာမခံပေးတင်ပါလေဒါပေမဲ့ဖြစ်လာမယ်လို့တော့ကျွန်တော်မထင်ပါဘူး
အူကျော်စံသားရဲ့မြေမောက်ရေးရာသုံးသက်ချက်ဖြစ်ပါရယ်ခင်ဗျာအခုတော့သူယုံကြည်အားကဏ္ဍမှာမှတ်တမ်းရုပ်ရှင်ဒါရိုက်တာမလေးတီတာရဲ့အမြင်တွေကိုနားဆင်ရပါမယ်မမိုးဖြူစီစဉ်တင်ဆက်ထားတာပ
ါကိုရက်တီရှင်တန်နေတဲ့ပတ်ဝန်းကျင်ကိုကောင်းမွန်ဖန်တီးဖို့ကိုမတောင်းလို့ရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်အဲ့လိုဖန်တီးရမှာနီလမျိုးစုံနဲ့ဖန်တီးနိုင်ပြီးတော့ကျွန်တော်ကတော့ပတ်တန်ရုပ်ရှင်နဲ့ဇလန်းတို့ရိုက်ကူနေသူတယောက်အနေနဲ့ရုပ်သံပိုင်းဆိုင်ရာနီလန်းနဲ့ကုပောင်ဝန်ချင်းကိုကောင်းဖန်တီးမှုနဲ့ပတ်သက်ပြီးတော့ကျွန်တော်ယုံကြည်တဲ့အကြောင်းအရာလေးဝင်မြချင်ပါတယ်။အမှုပညာပါဝင်နေဖြစ်စီမပါဝင်နေဖြစ်စီဖန်တီးမှုတွေပြုလုပ်ထားတဲ့ရုပ်သံစီစဉ်တွေကကျွန်တော်တို့ရဲ့ပတ်ဝန်းကျင်ပေါ်မှာလက်မှုအများကြီးရှိပါတယ်။ဖန်တီးမှုတွေကပြည်သက်ရဲ့ ပြုမှုသဘောထားယုံကြည်ချက်ခံစားချက်နဲ့သိပညာရဲ့အပေါ်မှာတရားမှုတွေရှိတယ်။အဲဒီတရားမှုတွေကရှိတဲ့ပရိသတ်ရဲ့အသက်အရွယ်လက္ခဏာမှုစဉ်းစားဉာဏ်စတဲ့အပေါ်မှာမူတည်ပြီးတော့မှလွန်မှုမှုတွေတရားမှုတွေကအနည်းငယ်များရှိပါတယ်။သိတာလည်းဥမာအနေနဲ့ဆိုရင်ကိုရီးယားကားတွေမြန်မာ TV အစီအစဉ်မှာပါလာပြီးတဲ့နောက်မှာအဖို့အစား fashion အစားစားစတဲ့အပြောင်းလဲမှုတွေကိုလူငယ်ကြားမှာသိသာတွေ့လာရတယ်။အဲ့ဒီလိုမျိုးလူတော်တော်များများကအကြောင်းအရာတစ်ခုပေါ်ကိုလက်ခံမှုတွေများလာတဲ့အခါမှာဆိုရင်အဲ့ဒီလက်ခံမှုတွေကနေစုပြီးတော့မှလူမှုပတ်ဝန်းကျင်ဆိုင်ရာဖိအားကိုမထုတ်ပေးနိုင်တယ်လို့ကျွန်တော်မြင်မိတယ်။ဥပမာပြောရမယ်ဆိုရင်အရင်တော့ဆိုရင်မြန်မာပြည်မှာအမျိုးသမီးတွေစကတ်တို့ဒါမှမဟုတ်ခေါင်းတို့တဲ့အခါမှာပတ်ဝန်းကျင်ကနေပြီးတော့အနှုတ်လက္ခဏာဆောင်တဲ့အမြင်မျိုးတော်တော်လေးရပါတယ်။အခုဆိုလို့ရှိရင်ကိုရီးယားကားရဲ့လွန်မှုမှုနဲ့အဲ့ဒီအမြင်မျိုးတော်တော်လေးပြောင်းလာတာကိုတွေ့ရတယ်။အပေါင်းလက္ခဏာတွေနဲ့ကြည့်ရင်မြန်မာပဝန်းကျင်မှာရှိနေတဲ့ဒီအမျိုးသမီးနဲ့အဝတ်စားဆိုင်ရာကန့်သက်ချက်ဆိုတဲ့လူမှုဖျားတက်ဖို့တော့ကိုရီးယားကားရဲ့အတော်အသင်ကိုတိုက်ထုတ်လိုက်နိုင်တယ်လို့ယူဆလို့ရပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဖန်တီးထုတ်လုပ်တဲ့သူတွေကကိုပဝန်းကျင်ကိုပုံဖော်တဲ့နေရာမှာဟိုအဓိကကြတဲ့နေရာမှာရှိပြီးတော့မှကိုဖန်တီးထုတ်လုပ်တဲ့အစီအစဉ်ဇက်ကာနှုပညာအကြောင်းအရာတွေတစ်ဆင့်အနှုတ်လက္ခဏာဆန်တဲ့လူမှုပဝန်းကျင်ဆိုင်ရာဖိအားမျိုးမဖန်တီးမိဖို့အတွက်တာဝန်ယူဖို့အရေးကြီးတယ်လို့ကျွန်တော်ယုံကြည်ပါတယ်။ခုဆိုရင်မြန်မာပြည်မှာ TV channels တွေများလာတယ်ပြီးတော့ပြည်သူတွေနဲ့ဆိုလို့ရှိရင်လည်းဟိုရုပ်သံစီစဉ်နေတဲ့လက်လမ်းမီမှုတွေတိုးတက်လာတယ်အဲ့လိုအချိန်မှာဒီဟိုပြည်သူတွေစီကိုရောက်သွားတဲ့ရုပ်သံစီစဉ်ကြီးဗီဒီယိုတွေကနေပြီးတော့မှအဆင့်တန်းရှိတဲ့ကောင်းမွန်တဲ့အကြောင်းအရာတွေဖြစ်ဖို့အရေးကြီးပါတယ်ဟိုအတူယူမမားသွားတဲ့အစီအစဉ်မျိုးပေါ့နော်အထူးသဖြင့်ကျွန်တော်တို့လူမှုပတ်ဝန်းကျင်ကိုပိုကောင်းအောင်ပတ်မှုပေးနိုင်မဲ့ဟိုအစီအစဉ်မျိုးတွေဖြစ်ဖို့အရေးကြီးပါတယ်ကြည့်ရပြည်သက်တွေကခုဆိုရင်အသိပညာအမြင့်ဖွင့်တဲ့အစီအစဉ်တွေပေါ်ထွက်လာသလိုပဲဟိုပတ်ဝန်းကျင်ကိုအစိတ်တောက်ဖြစ်စေမဲ့အကြောင်းအရာတချို့တွေကိုလည်းပဲရှိနေပါသေးတယ်ဥပမာတစ်ခုအနေနဲ့ဆိုရင်ကျွန်တော်ရွာတရွာကိုလိုကိစ္စအညာကြီးတစ်ဖြစ်တော့အဲ့ရွာမှာလူကြီးကလေးပတ်ဝန်းကျင်နေတဲ့ဗီဒီယိုတစ်ခုတွေ့ရတယ်လူရှင်တော်တွေကမျက်မမြင်နားမကျပိုလီယိုစတဲ့ဒီမတန်ဆွမ်းမျိုးသမီးတွေယောက်ျားလူချင်းတွေပုံမျိုးဟာသားလို့ပုံပေါ်ထားတဲ့ကြည့်နေတဲ့ပြည်သက်ကလည်းပဲသဘောကျရည်မောနေတာวันนี้เสียกาวน่ะตบจ่าเลยซะลักขันน่ะป่ะเนาะเต็งๆๆๆไม่ตรีมีล่ะเลยป่ะป่ะไอ้เฉยมาจนตรีมีล่ะไอ้ยัวมาไอ้หลูမျိုးมาตันซ้วนမျိုးตะมีป่ะอุทุทะเพียงกะเลดาရှိมั้ยဆိုရင်กะเลกะเลจင်းหลูရှင်တော့30สกะลงนี่เนี่ยหล่องเปี่ยงน่ะမျိုးขันยาနိုင်เนี่ยมาตันซ้วนမျိုးตะมีนี่ဆိုရင်แลดีโลเบ้ล่ะโหลดิจี้นี่เนี่ยกะเลปริตัตที่อ่ะแลเว้ยไม่ติดน้ําเลยอเมียนမျိုးนี่มีล่ะနိုင်เนี่ยไอ้เฉยมาไอ้หลูมาตันซ้วนเม็งกะเลမျိုးไอ้ยัวมาป่องวนจินมาရှိနေแค่ยังသူဘလို့ကြီးပြင်းมาလဲလို့လဲတွေးမိရပေါ့အဲ့တော့ဒီစီစဉ်မျိုးကကြီးရှုတဲ့သူတွေခဏတိုင်ရင်မပြောရှင်နိုင်မိမယ်လို့လူမှုပတ်ဝန်းကျင်အတွက်အစိတ်တွေပါနေတဲ့စီစဉ်မျိုးလို့ကျွန်တော်ယူဆရတယ်ပေါ့ဒါကြောင့်ဖန်တီးတဲ့သူတွေကကြီးရှုသူပြိတက်ဘလို့လက်ခံသွားမလဲဆိုတော့နောက်ဆက်တွဲဖြစ်လာမယ်အချို့တရားမှုတွေကိုတောင်းယူစဉ်းစားကြဖို့အရေးကြီးတယ်လို့ကျွန်တော်ယူချင်ပါတယ
်အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ကိုယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါ။ VOA American တန်ကအစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ်။
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။တော်တာရှင်များခင်ဗျာ။အစာအိမ်စားငတ်မှုမှုဆိုတာဟာဆင်းရဲလို့ဖြစ်လာရတာပါ။ဒါပေမဲ့ငတ်မှုမှုကြောင့်လည်းဆင်းရဲခြင်းကိုဖြစ်စေပါတယ်။အစာအစာနဲ့အဟာရတက်အပြည့်အဝမရရသူတွေဟာဆင်းရဲမွေးတည်မှုကနေရုံးမထွက်နိုင်ကြပါဘူး။နိုင်ငံတော်တော်များများကအမျိုးသမီးတွေဟာစိုက်တက်ပြိုးရက်ကြပါပေမဲ့တင်နန်းနေမြေနဲ့အကျွေးရဖို့အခြေအနေတွေကနေပါလှပါတယ်။ပရိပခါတွေနိုင်ငံရဲ့အရင်းမြစ်တွေပေါ်စီမံခန့်ခွဲမှုညံ့ဖျင်းတာတဘာဝဘေးအန္တရာယ်တွေကြောင့်ရွှေ့ပြောင်းနေထိုင်နေကြရတာစီးပွားရေးဗန္နာရေးပြဿနာတွေကြောင့်အလုပ်ထုတ်ခံရတာစတဲ့အခြေအနေတွေကြောင့်ဆင်းရဲသွားရတာကနေငတ်မမှုကိုရင်ဆိုင်ကြရပါတယ်ဒီတန်နေရာတွေကိုကျော်လွှားနိုင်စေဖို့အတွက်ကမ္ဘာအနှံ့ကဆင်းရဲမွေးတည်မှုစားလောင်မွတ်တိမ်မှုနဲ့အာဟာရဓာတ်မပြည့်ဝမှုစသဖြင့်ဓာတ်တွေရောပါသွားစေဖို့ဥတည်ပြီးတော့အမေရိကန်ပြည်တော်စုကအနာဂတ်အတွက်ဖြည့်ထင်းရေးအစီအစဉ်Feed the Future Initiative အစီအစဉ်ကို2010မှာစတင်ပြီးတော့ပြုလုပ်ခဲ့ပါတယ်။ အသေးစားလေသမားတွေအတွက်ရည်ရွယ်ပြီးစိုက်ပျိုးရေးလုပ်ငန်းတွေမှာယင်းနှိမ့်နှံတာတွေအစာရေစာလောင်းကားမှုရှိစေရေးစီမံကိန်းတွေကိုအထောက်အကူပေးတာစီးပွားရေးနဲ့ကုန်သွယ်မှုကိုအားပေးတာတွေလှုပ်ဆောင်နေပါတယ်အမေရိကန်အစိုးရဟာအာဖရိကအာရှတောင်အမေရိကစတဲ့ဒေသတွေကနိုင်ငံပေါင်း19နိုင်ငံကိုအဆင့်တန်း5ခုခွဲပြီးတော့ဒီအစီအစဉ်မှာပါဝင်တဲ့နိုင်ငံတွေအဖြစ်ရွေးချယ်တက်မှတ်ပါတယ်2010ခုနှစ်ကစတင်ပြီး Feed the Future အစီအစဉ်မှာရွေးချယ်ထားတဲ့နိုင်ငံတွေမှာနေထိုင်ကြတဲ့လူပေါင်း9သန်းကိုစည်ရဲမွေးတင်မှုအခြေအနေကနေဆွဲထုတ်နိုင်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့2016ကမ္ဘာတဝန်းစားနပ်ရိက္ခာလုံခြုံစိတ်ချမှုအဲ့ဥပဒေက Feed the Future ရဲ့ချင်းကပ်လှုပ်ဆောင်နေမှုနဲ့အမေရိကန်အစိုးရရဲ့ကမ္ဘာတဝန်းစားနပ်ရိက္ခာလုံခြုံမှုရှိစေရေးယင်းနှိမ့်နှံရေးအခန်းကဏ္ဍတစ်ခုတကားဖွင့်ပေးထားပါတယ်အမေရိကန်အစိုးရကအကောင့်ထည့်ဖော်တဲ့ကမ္ဘာတဝန်းစားနပ်ရိက္ခာလုံခြုံမှုရှိစေရေးဗျူဟာမှာ Feed the Future အစီအစဉ်ကဒုတိယအဆင့်ထဲကိုရောက်ရှိနေပြီဖြစ်ပါတယ် USAID အဖွဲ့ရဲ့အုပ်ချုပ်ရေးမှူး Matt Green ကဘင်္ဂလားဒေ့ရှ်Ethiopia, Ghana, Guatemala, Honduras, Kenya, Mali, Nepal, Niger, Nigeria, Senegal, Uganda စတဲ့နိုင်ငံတွေဟာ Feed the Future အစီအစဉ်ရဲ့ဒုတိယအဆင့်မှာပါဝင်တဲ့တိုင်းပြည်တွေဖြစ်တယ်လို့ဩဂုတ်လ31ရက်နေ့ကကြေညာခဲ့ပါတယ်။ဒီနိုင်ငံ12နိုင်ငံဟာ Feed the Future ရဲ့ဒုတိယအဆင့်မှာပါဝင်ပြီးရေရှည်စင်ဆက်မပြတ်ဖွံ့ဖြိုးရေးအတွက်အာရုံစိုက်မြင့်တင်လှုပ်ဆောင်ပေးမှာဖြစ်ပြီးပါဝင်တဲ့လက်တွဲပေါ်တွေနဲ့တကွပူပေါင်းကအစိမ့်မြင့်စိုက်ပျိုးရေးကနေတိုင်းပြည်ရဲ့စီးပွားရေးကိုနှိုးဆွပေးပြီးတော့စည်ရဲမွေးတင်မှုကနေကင်းလွတ်စေဖို့ဖြစ်တယ်လို့မစ္စတာ Green ကပြောပါတယ်။ Feed the Future အစီအစဉ်ကစားလောင်မှုတိတ်မှုနဲ့စည်ရဲမွေးတင်မှုအရင်းမြစ်ကိုဦးတည်ပြီးတော့ဖော်ထုတ်ပြမှာဖြစ်ပါတယ်။ရေရှည်ရင်းနှီးမြှုပ်နှံမှုနဲ့ရေခမ်းခြောက်မှုငတ်မမှုဘေးတခြားသောသဘာဝဘေးအန္တရာယ်တွေကိုလွတ်မြောက်စေတဲ့လူအတိုင်းဝိုင်းကိုတိစောက်ပြီးတော့အရေးပေါ်အစားအစာပေါ်မှီခိုနေရတဲ့အခြေအနေကိုရော့ပါတောစီမှာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချင်းကိုဦးကျော်စံသာပြောပြပါမယ
်။အခုတင်ကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကူစားမြန်မာနိုင်ငံရဲ့ဒုတိယသမ္မတဦးဟင်နရီဗန်ဆူးကမင်းကပြောကြနေပါတယ်သူပြောကြတဲ့အထက်မှာအဓိကအချက်တွေကတော့နေရက်စွန့်ခေါ်သွားသူတွေရဲ့အတ္တိဒုက္ခကိုနိုင်ငံတကာအစိုင်းဝိုင်းနဲ့အတူမြန်မာအစိုးရကစိုးရင်ပြီးစိတ်မကောင်းဖြစ်မိကြောင်းအကြမ်းဖက်မှုတွေကိုဆုတ်ချကြောင်းပြောသွားခဲ့ပါတယ်ဒါအပြင်လူညုံရေးဆောင်ရွက်တဲ့နေရာမှာစီကံစနစ်နဲ့အညီလှုပ်ဆောင်ဖို့မသက်ဆိုင်သူတွေကိုမထိခိုက်စေအောင်သတိထားဆောင်ရွက်ဖို့လည်းပြောကြားထားတယ်လို့ဆိုပါတယ်လူခွင့်ရေးချိုးဖောက်မှုတရားဥပဒေစိုးမိုးမှုကိုဖောက်ဖျက်တဲ့သူဘယ်သူမှဆိုအရေးကြီးသွားမယ်လို့လည်းပဲဒုတိယသမ္မတဟင်နရီဗန်ဆူးကပြောကြားတော့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်အခြေအနေဟာသူတို့အစိုးရတက်လာတဲ့အချိန်ကစပြီးဦးစားပေးဆောင်ရွက်လာခဲ့တဲ့ကိစ္စတရားဖြစ်တယ်လို့လည်းပြောကြားပါတယ်။အခုလောလောဆယ်မှာအဓိကဦးစားပေးဆောင်ရွက်နေတဲ့ကိစ္စကတော့စာနာမှုအထောက်ပံ့တွေဖြန့်ချိပေးရေးဖြစ်တယ်လို့ပြောကြားတော့ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအစိတ်ပိုင်းတစ်ခုဖြစ်တဲ့ပေါ်တိုရီကိုမှာနှစ်ပေါင်း80အတွင်းအပြင်းထန်ဆုံးဟာရီကိန်းမုန်တိုင်းကြောင့်လူပေါင်း3000ခွဲဓာတ်အပြတ်တောက်သွားခဲ့ပါတယ်။တနာကြီးမိုင်115မိုင်အထိတိုက်ခတ်ခဲ့တဲ့ဟာရီကိန်းမာရီယာကြောင့်လူနေအိမ်ယာတွေရာနေကြီးပျက်စီးပြီးရေကြီးမြေပြိုမှုတွေလည်းဖြစ်ခဲ့ပါတယ်။ဒီမွန်တိုင်းကြောင့်ကရီဘီယံကျွန်းစုတစ်ဝိုက်လူအနည်းဆုံး9ဦးသေဆုံးခဲ့ပြီးဗိုလ်ထုမင်းကတော့ပေါ်တိုရီကိုကမ်းခြေကိုဝင်ရောက်လာခဲ့တာဖြစ်ပါတယ်။အီရန်နျူကလ িয়ার ထိန်းချုပ်ရေး2015နိုင်ငံကသဘောတူစာချုပ်ကအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်မထွက်ဘူးဆိုတာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ချက်ချပီးဖြစ်တယ်လို့ဆိုပါတယ်။သူရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အသေးစိတ်ကိုထုတ်ဖော်ပြောကြားဖို့ညှင်းဆူခဲ့ပေမဲ့အီရန်ရဲ့အကြမ်းဖက်မှုသွေးထက်တန်ရုံမှုစုပမှုလုပ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါကိုအပြင်းထန်တင်ထုတ်ထားခဲ့တာဖြစ်ပါရဲ့ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဦးကျော်စံသာပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလှိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါ။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအနေနဲ့ကင်းပြီးပျော်ရွှင်ပွေနေ့တစ်နေ့ဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.